Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်စက်တင်ဘာလ5ရက်ကြာသပတေးနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ24.50.51 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါ။ခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါရှင်ကျမတို့ခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါ Hurricane Dorian ဟာပေါ်တူဂီနဲ့မှာအမေရိကန်အရှေ့တောင်ပိုင်းကမ်းရိုးတန်းတစ်လျှောက်မှာဝင်ရောက်နေပြီးတော့အရင်ကတော့အင်အားမပြင်းထန်တော့ပေမဲ့ကမ်းရိုးတန်းနဲ့ဒေသလူစုတွေအနေအကျဉ်းတဲ့ပုံနဲ့အဆင်အနေထားမှာပဲရှိနေပါသေးတယ် Ranger ဒုက္ခသည်တွေနေရာပြန်ပို့ရင်မှာဂျပန်အစိုးရကအကူအညီတွေပေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးကဂျပန်နဲ့အစိုးရကိုပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပဲမှတ်ခွန်းနေတယ
်နောက်ထပ်ဆက်ပြီးနားဆင်ရမယ့်သတင်းတော်တွေကတော့ဗစ်တိုးရီးယားအမှုကြားနာစစ်ဆေးနေတဲ့တရားသူကြီးကွယ်လွန်သွားတဲ့အတွက်အမှုမှအပြောင်းလဲတွေဖြစ်လာနိုင်ခြေရှိပါသလားအရှက်လူခွင့်ရရှိနေဦးမင်းလွင်ဦးနဲ့ဆက်သွယ်မြင်ညာထားတာကိုနားဆင်ရမှာဖြစ်ပါတယ်။သမရရဲ့လုတ်ပိုင်ခွင့်တွေကိုရှော့ချဖို့အပါဝင်ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဆိုပြုချက်ကိုပြည်ထောင်စုလွှတ်တော်ဖွဲ့စည်းပုံပြင်ဆင်ရေး45ဦးကော်မတီရဲ့လုပ်ငန်းမှသာထည့်သွင်းဖို့အမေခွဲတည်ပြုလိုက်ပါတယ်။မလေးရှားမှာတရားမဝင်အလုပ်လုပ်နေကြတဲ့မြန်မာအပါအဝင်နိုင်ငံခြားသားတွေကိုဒဏ်ကြေးတသက်သာသာနဲ့အပိသက်နေရပြန်ရေးအစီအစဉ်ကာလမှာမြန်မာပြည်ကိုပြန်လာတဲ့သူတွေများလာတဲ့အကြောင်းမြန်မာတန်ရုံကတည်ပြုပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရမင်းထွန်းတို့ပြောပြပါမယ်ရှင
် Hurricane Dorian ဟာဗိုလ်တပူးနယ်မှာအမေရိကန်ရှေ့တောင်ဘက်ကမ်းရိုးတန်းတစ်လျှောက်ကိုဝင်ရောက်လာပြီးတော့အရင်ကလောက်အင်အားပြင်းထန်မှုမရှိတော့ပေမဲ့ကမ်းရိုးတန်းဒေသနေလူစုအတွက်အန္တရာယ်ကြီးတဲ့မုန်တိုင်းအနေအထားမှာပဲရှိနေဆဲဖြစ်ပြီးတော့ကုန်းတွင်ပိုင်းတွေကိုဝင်ရောက်လာနိုင်ဆဲဖြစ်ပါတယ်မုန်တိုင်းဝင်ပြီးတော့ဟွေခဲ့တဲ့ဘာဟာမားကျွန်းစုမှာတော့ဈေးတိုင်နှုန်းကတနအီကို102မိုင်နှုန်းနဲ့တိုက်ခတ်ခဲ့တာဖြစ်ကြောင်း Hurricane ဆောင်တီသူတွေကပြောပါတယ်အခုအချိန်ခါမှာ Hurricane Dorian ဟာ Florida အရှေ့မြောက်ကမ်းခြေနဲ့နီးကပ်လာနေပြီဖြစ်ပါတယ် American Hurricane Center ကတော့ဒီမုန်တိုင်းဟာတနအီကို9မိုင်လောက်နှုန်းနဲ့ရွေးချားနေတာဖြစ်ပြီးတော့ဗိုလ်တပူးနဲ့ညနေပိုင်းမှာ Florida နဲ့ Georgia တစ်လျှောက်ကကမ်းရိုးတန်းနဲ့အပြိုင်ရွေးချားနေတယ်လို့ပြောပါတယ်ဒါကြောင့်ဒါအပြင်ကြာသပတေးနေ့ကအနေတောက်ကြနေတွင်မှာတောင်ကာရိုလိုင်းနားနဲ့မြောက်ကာရိုလိုင်းနားကမ်းရိုးတန်းနားအထိရောက်လာမယ်လို့ခန့်မှန်းထားတာဖြစ်ပါတယ်။ Hurricane Dorian ကြောင့်ပင်လယ်ပြင်တွင်မှာလှိုင်းလုံးကြီးတွေဟာတာမန်ထက်6ပေ9ပေလောက်ပိုးပြီးတော့မြင့်မားလာနိုင်ပြီးတော့ကမ်းရိုးတန်းဒေသတကြောမြေနေရာဒေသတွေမှာတော့ရေလွှမ်းမဲ့အန္တရာယ်ရှိနေတယ်လို့ Hurricane Center ကပြောပါတယ်။မုန်တိုင်းကြောင့်လေတိုက်နှုန်းဟာတနအီကိုမိုင်80နှုန်းကနေတနအီကိုမိုင်190နှုန်းလောက်အထိပြင်းထန်လာနိုင်တယ်လို့လည်းပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မုန်တိုင်းရဲ့လာရဦးတည်ချက်ဘယ်ပြည်နယ်ဘက်ကိုသွားမယ်မှန်းအခုတတိတိတိကျကျမခန့်မှန်းနိုင်တဲ့ကြောင်းအင်ဗျူရောမှာသတင်းတောက်တွေကိုပြောကြားလိုက်တာပါ။ Hurricane Dorian ဟာဘာဟာမားကျွန်းစုမှာပြင်းအဆင့်5လောက်ထိရှိခဲ့ပေမဲ့အခုချိန်မှာတော့အဆင့်1ထိအားလျော့သွားပြီဖြစ်ပါတယ်။
ဟောင်ကောင်ကအထင်ကြီးလေကြောင်းလိုင်းဖြစ်တဲ့ကတိလေကြောင်းလိုင်းရဲ့ဥက္ကဋ္ဌဂျွန်စလိုဇာဟာဗုဒ္ဓဦးနေမှာယာဒူးကနှုတ်ထက်သွားခဲ့ပါတယ်။ဒါဟောင်ကောင်မှာဒီမိုကရေစီရေးဆန္ဒပြပွဲတွေဖြစ်နေစဉ်အတွင်းကတိလေကြောင်းလိုင်းရဲ့ဥက္ကဋ္ဌဒုတိယအကြိမ်မြောက်ယာဒူးကနှုတ်ထက်မှုလည်းဖြစ်ပါတယ်။ကတိလေကြောင်းလိုင်းကဗုဒ္ဓဦးနေကထုတ်ပြန်တဲ့ကြေညာချက်မှာတော့အသက်63နှစ်အရွယ်ရှိဂျွန်စလိုဇာနှုတ်ထက်မှုဟာနိုဝင်ဘာလ6ရက်နေ့မှာစတင်အကျိုးသက်ရောက်မှာဖြစ်ပြီးအရေးစားယူဖို့အချိန်နှိကလာတဲ့အတွက်သူအခုလိုနှုတ်ထွက်တာဖြစ်ကြောင်းပါရှိခဲ့ပါတယ်။သူ့နေရာမှာတော့ကတိလေကြောင်းလိုင်းရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Swire Group ကပက်ထရစ်ဟီလီကစက္ကန့်မှာဖြစ်ပါတယ်။ဗြိတိန်နိုင်ငံကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးပြီးနောက်ပိုင်းဟောင်ကောင်တမိုင်းမှာအစိုးဆုံးနိုင်ငံရေးမတည်ငြိမ်မှုလို့ပြောနိုင်တဲ့အခုနှစ်ဇွန်လကစပြီးဖြစ်ပွားနေတဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေအကြာကတိလေကြောင်းလိုင်းဟာတနည်းတစ်ပုံပါဝင်ပတ်သက်နေခဲ့တာပါ။တရုတ်နိုင်ငံဘဟုအစိုးရကဟောင်ကောင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့ကတိလေကြောင်းလိုင်းကဝန်ထမ်းတွေကိုတာဝန်ကရက်စဲဖို့တောင်းဆိုခဲ့ချိန်မှာကတိလေကြောင်းလိုင်းရဲ့အမှုဆောင်ရာရှိချုပ် Rupert Cox ဟာဩဂုတ်လ16ရက်နေ့မှာယာဒူးကနှုတ်ထွက်ခဲ့ပါတယ်။တရုတ်နိုင်ငံကသူ့လေပိုင်တဲ့ထဲကတိလေကြောင်းလိုင်းကဒီနေ့ပြန်တန်းခွင့်ကိုရုပ်သိမ်းမယ်လို့လည်းချိန်ချောက်ခဲ့ပါတယ်ခင်ဗျာ
။အီရန်နိုင်ငံရဲ့ယင်းနေတင်တင်ပေါ်ဆိုင်ယာလိုင်းကွန်ရဲ့အတွက်အမေရိကန်ပြည်ထောင်စုကဗိုလ်တပ်ခုနေမှာအရေးယူတန်းခတ်မှုတွေလှုပ်ဆောင်ခဲ့ပါတယ်။အီရန်ရဲ့အာကာတာအေဂျင်စီဟာဒုံးကျည်အစီအစဉ်ကိုပုံပြက် Pongue, Lopsang Nelo, Suchever, American Ga, Danka, Yeju Hulil, Lokeraba, Ta Iran Agata Agency for American Burmazo, Yeju Hulip Chipari, Iran in a betting donkey season or Shisham Lopote, Agata season go Thong Charam, you, American Ga, Quintumam, Hopulo, the American Nangajan with the Mike Pompeoga, Inganima, Pioja Keraba.
Pretending Uyopa Tamaka Yuga and Dr. Mare, Brizik Ski Sago, Sanga Tabo de Muapin the Bodude, So Mujandiago, Britain Parliament, Boduniga, Mekwe Sumpia, Tibunangabare, Taukame, Toya Sago, Mekanga Matoyane, Tibuga, Diso Mujaha, a Chacha, Gojin Sanga, Yara Britain, and Winjo, Boris Johnson, and Nautananga Yatuna Chatkulepare, Winjo Johnson, a Conservative Party, and Totomiamagala, Diso Mujango, Taukanga Jaraba. Tiso Muja do Junaja, pretending a Ugan and no trouble Kesago, don't not die, yes, sign Tabo. Now so Mujaku, all the Domartin Dumbo, Lampuin Dopi Chapare, Eddie So Mujango, all the Domati Bunagaye, Teller Dogo, Tipia Mapiabare. When you join Sengaro, either the body in Jayadi Pisi, Mayadi Pisi, Audubala Donsa di Anima, pretending a no tomelo, Georgia Tagarekna.
American them in a pet Yamavada as we sinigo, Manet Chonaigan Economity, Linomida Nestle, Kilohats, Disney Ditonia, Linomida Lise, Kilohats, Conle Ditonia, Linomida Nazette, Kilohats, Nashik Kongane, Linomida Diagoze, Kilohats, Dinga Kongarogani, Tolent Binivarisha.
Few American Tangamanakin Tarendigo, Selegin, anybody. Tamara women at Pajajan, Nemanang go Tonya Jackies and Lyoni, Tanko Yatamara, Monje in her, Potapunimara, Azani Pemango, Toya Garawa Pugabari, a saw by ma, Nematamara, Nema Dudia Tamara, Umia Swine, Goya Tamara, Monje in the Puta Deoke, Yango Mule, Lode Hotema, Chimpar in Puemaro, Yangon Tai, Tegu Munega, Mirga, Naya Jobonga, American Tola, Tipilian Gome, Goya Nema, Samu Muro, Siman Gain Satin, Jang, Jinya Kerapa, Tapien, Yangon Tai, Delamun, and Mubia, Siman Gain Tre, Nema Goya Nanganja, Nalemu, Sajan Law, Lemma Yi Tuba, Season Gabari, September La, Tonya Nigaro, Napi Roma, Nangano, Timing and Pogo, Don San Sujin Leo, Tamara Uwemian about Dicha Twisson get up to party, Don San Sujin at Twisson Zimaro, Seaboy, Sinji Mune, Point Bury about when Kisaya Muson goes soon to get up to bro, Lego Samu Muro, Seaman Gintra, Korea Nangan by Lenin House and Longandri, Jajamu, Machine on Low People to Korea Tamraga, Taiton Keraba, Korea Tamraha, Thai, Myanmar, Laos, Tonang and Chowta Keys and the Zeta Zeta Pine, Myanmar and Go Tonga Lai of Dapi Bro, Tua, Tango, Shisa, Tongun and Naupai, Myanmar Vigo Lagged.
တက်တရမြောက်ကိုရီးယားသမ္မတနဲ့ဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းရဲ့မြန်မာခီးစင်အတွင်းမှာကိုရီးယားဘန်လုပ်ငန်းရှင်ကြီးတွေပါအတူလိုက်ပါလာခဲ့တာလည်းဖြစ်ပါတယ်။ဒီပေါ်နိုင်ငံပါလီမန်မှာတင်သွင်းအတည်ပြုဖို့စူးစမ်းနေတဲ့မီဒီယာနဲ့ဆက်သွယ်ရေးဆိုင်ရာဥပဒေမူကြမ်းဟာဒီပေါ်နိုင်ငံသားတွေရဲ့လက်လက်စွာပြောဆိုခွင့်ကိုအကြီးအကျယ်ထိခိုက်စေမှာဖြစ်ကြောင်း စီရင်ခံတင်ပြပုံနဲ့တိုးတက်စေဖို့သတင်းမှထုတ်လွှင့်တာကိုညွှန်နေစေဖို့ဖြစ်တယ်လို့လည်းဆိုပါရတယ်။2019ခုနှစ်မှာအာဏာရခဲ့တဲ့လက်ရှိနေပေါ်ဆိုရဟာသဘောထားကွဲပြားမှုတွေကိုလက်တင်ခံနိုင်မှုတစ်နေ့တစ်နေ့ညှော်နေလာနေတာကြောင့်ဒီဘောဆိုရဟာဒီဥပဒေကိုအသုံးပြုပြီးလွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်ချုပ်ချယ်လာနိုင်တယ်လို့သတင်းသားများတွေလှုပ်ခွင့်ရလှရှားသူတွေကပြောပါတယ်။လူခွေစောင့်ကြည့်ရေးအဖွဲ့ကနေနေပေါ်ဝန်ကြီးချုပ် KP Sharma Oli Tan ပြပူတဲ့စာထဲမှာတော့အဲ့ဒီမီဒီယာဥပဒေကြမ်းနဲ့ရခင်ကပြုလုပ်ထားခဲ့တဲ့မိန်ကုံးပြောဆိုခွင့်ဆိုင်ရာပြင်ဆင်ချက်တွေဟာတိတ်ကြပြန့်လုံးတယ်လို့လက်မခံနိုင်လောက်အောင်ရှင်းလင်းမှုနေပါတယ်လို့လည်းပါရှိခဲ့ပါတယ်။ဒီဘောနိုင်ငံအတွင်းစာမယ်ဇင်းသမားတွေအမှုပညာသည်တွေနဲ့တာမန်ပြည်သူတွေတော်တော်များများအင်တာနက်အွန်လိုင်းရေးသားတဲ့ချက်တွေကြောင့်အဖမ်းခံရမှုတွေရှိခဲ့ပါတယ်။ဇွန်လအတွင်းကလည်းလူရှင်တော်တယောက်ထိန်းသိမ်းခံခဲ့ရပါတယ်ခင
်ဗျ။ Ranger ဒုက္ခသည်တွေနေရာပြန်ပို့ရေးမှာဂျပန်အစိုးရကအကူအညီတွေပေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးရှာရီယာအလမ်ကဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးတိုရှိကိုအပိတ်ကိုပန်ချလိုက်ပါတယ်။ဒါအပြင်ဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရဆောက်ပေးထားတဲ့နေအိမ်တွေရှိရာဘာဆန်ချာကျွန်းကိုဘင်္ဂလားဒေ့ရှ်ဘဇာကဒုက္ခသည်စခန်းတွေမှာရှိတဲ့ရွန်ဂျာတသိန်းပြောင်းရွှေ့ရေးပါပါအကူအညီပေးဖို့ပန်ချခဲ့တာပါ။မော်ဒိုက်နိုင်ငံမာလီမြို့မှာစက်တင်ဘာလ3ရက်နဲ့4ရက်နေ့တွေမှာကျင်းပတဲ့၄ချိန်မြောက်အိန္ဒိယသမုဒ္ဒရာဒေတာရင်းညီလာခံမှာဂျပန်ဒုနိုင်ငံခြားရေးဝန်ကြီးနဲ့တီးတန့်တွေ့ဆုံခြင်းဆင်မှာ Bangladesh တို့ နိုင်ငံခြားရေးဝန်ကြီးအလမ်ကအခုလိုပန်ချားခဲ့တာဖြစ်ကြောင်း Bangladesh ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ် Bangladesh မှာခိုးလုံနေတဲ့ရွန်ဂျာဒုက္ခတဲ့အခြေအတွက်ဟာအခုဆိုတသန်းကျော်လာနေပြီဖြစ်ပြီးသူတို့ခိုးလုံနေထိုင်ရာစခန်းတွေရဲ့လုံခြုံရေးကိုအထူးစိုးရိမ်ကြောင်းဒုဝန်ကြီးကပြောကြားခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီဒုက္ခတွေကိုဂုံတိတ်ခါရှိရှိနေရပြန်ဖို့ရဲ့အတွက်ရောဒုက္ခတဲ့စခန်းတွေမှာနေသူတွေကတသိန်းအတွက်ရည်ရွယ်ဆောက်လုပ်ထားတဲ့အဆောက်အဦးတွေရှိရာ အစံချောင်းပြောင်းရွှေ့ပေးရတဲ့အတွက်ဂျပန်အစိုးရရဲ့အကူအညီကိုလိုအပ်နေပါတယ်လို့ဘင်္ဂလားဒေ့ရှ်ဒုဝန်ကြီးကပြောကြားကြောင်းဖော်ပြထားတာပါ။ရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီထားတဲ့အတိုင်းဒုက္ခတွေကိုပြန်ပြီးလက်ခံဖို့အတွက်အသင့်ပြန်ထားပေမဲ့အခုချိန်ထိမအောင်မြင်သေးပါဘူး။ 2018
နှစ်မှာဒုတိယကျင်းဖြစ်ဒုက္ခသည်ဌာနေပြန်ရေးကျူးပန်းခဲ့ပေမဲ့အထောက်မမြောက်ခဲ့ပါဘူး။စက်တင်ဘာလ9ရက်ကြာတာရင်းနှစ်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုရမင်းထွန်းတို့ကြီးညာပေးသွားတာပါရှင်။အခုမနေ့နားဆင်ရမယ့်သတင်းလွှာတွေကိုတော့ Brexit မှာတုံ့ဆွဲမဲ့ငွေကြေးဆိုင်ရာကိစ္စနဲ့စားပါမယ်။ Britain နိုင်ငံရေးမတည်မငြိမ်ဖြစ်နေချိန်မှာရွေးကောက်ပွဲကိုအောက်တိုဘာလ15ရက်မှာစောပြီးကျင်းပဖို့ဝင်ကြီးချုပ်ဘောရစ်ဂျွန်ဆင်ကအဆိုပြုလာကိုဘရစ်ရှ်ပါလီမန်ကဗုဒ္ဓဟူးနေ့မှာပယ်ချလိုက်ပါတယ်။တစ်ချိန်တည်းမှာပဲ ဖြစ်ပေါ်လာနိုင်တဲ့အပြောင်းအလဲတွေကိုရင်ဆိုင်နိုင်ဖို့ဒေါ်လာ80ခွန်ရာရှစ်ဆယ်ကျော်ရှိတဲ့သဘာဝဘေးအန္တရာယ်ရန်ပုံငွေကိုအရေးပေါ်တုံ့ဆွဲရေးအစီအစဉ်ဥရောပကော်မရှင်ကဗုဒ္ဓဟူးနေ့မှာကြေညာခဲ့သလို Brexit အတွက်နောက်ထပ်အမေရိကန်ဒေါ်လာ1.3လေးသန်းထပ်တိုးတုံ့ဆွဲမယ်လို့လည်းပြောခဲ့ပါတယ်။အပြည့်စုံကိုကိုရမင်းထွန်းကပြောပြပေးပါမယ်ရှင်။
Britain နိုင်ငံဥရောပသမဂ္ဂကနောက်ထပ်ဖို့ကိစ္စ Brexit ကြောင့် မတည်မငြိမ်ဖြစ်နေတဲ့ဗြိတိန်နိုင်ငံကြီးဟာဒီသတင်းပတ်အတွင်းဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်နဲ့သူ့ကိုစန့်ကျင်တဲ့ပါလီမန်အမတ်တွေအကြားတင်းမာမှုတွေအမြင့်ဆုံးအဆင့်ကိုရောက်ရှိလာခဲ့ပါတယ်။ EU ရဲ့သဘောတူညီချက်ရာသီဖြစ်စေမရာသီဖြစ်စေ EU ကနှုတ်ထွက်မယ်ဆိုတဲ့ဝန်ကြီးချုပ်ဂျွန်ဆင်ရဲ့အစီအစဉ်ကိုပါလီမန်မှာပိတ်ဆို့နိုင်ဖို့အလားအလာများလာပြီးတဲ
function if the House of Commons refuses to pass anything that the government
အစိုးရကအဆိုပြုတဲ့ဥရေမူကြမ်းတိုင်းကိုအောက်လွှတ်တော်ကပယ်ချနိုင်မှာဆိုရင်ကျွန်တော်တို့အနေနဲ့အစိုးရရဲ့တာဝန်ဝတ္တရားတွေကိုဆောင်ရွက်နိုင်မှာမဟုတ်ပါဘူးကျွန်တော်နဲ့ကျွန်တော်အစိုးရရဲ့အမြင်ကတော့အောက်တိုဘာ15ရက်နေ့မှာရွေးကောက်ပွဲတတိယကိုကျင်းပဖို့ပါပဲ
ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ဒီအဆိုပြုချက်ကိုလည်းဗြိတိသျှပါလီမန်အမတ်အများစုကပယ်ချခဲ့တာကြောင့်ဗြိတိသျှနိုင်ငံရေးရှေ့မတိုးနောက်မဆုတ်တာဖြစ်တဲ့အခြေအနေကိုရောက်ရှိလို့လာခဲ့ပါတယ်တချိန်တည်းမှာပဲဗြိတိသျှနိုင်ငံနှုတ်ထွက်သွားရင်ဖြစ်ပေါ်လာမယ့်အပြောင်းအလဲတွေအတွက်ကြိုတင်ပြစီမှုတွေကိုလည်းဥရောပသမဂ္ဂကရောဗြိတိသျှနိုင်ငံကပါဆောင်ရွက်လျက်ရှိပါတယ်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေသဘာဝဘေးရန်တွေကြုံရင်သုံးဆွဲဖို့အရန်ထားရှိတဲ့ရန်ပုံငွေ American Dollar တန်း980ကိုဗြိတိသျှကြောင့်ဖြစ်ပေါ်လာမယ့်အပြောင်းအလဲတွေကိုရင်ဆိုင်ရမှာအရေးပေါ်သုံးဆွဲဖို့ဥရောပကော်မရှင်ကဗုဒ္ဓဟူးနေ့မှာကြေညာခဲ့ပါတယ်BRICS ကိစ္စဥရောပရဲ့ယက်တိချက်ကိုလည်းဥရောပကော်မရှင်အဖွဲ့ပြောခွင့်ရမီနာအန်ဒရီဗာကအခုလိုပြောကြားခဲ့ပါတယ်
။ There may be twists and turns in political developments in London right now, but our position is stable.
အခုလောလောဆယ်လန်ဒန်မှာနိုင်ငံရေးအလှည့်ပြောင်းနေအများကြီးဖြစ်နေနိုင်ပါတယ်။ဒါပေမဲ့ကျမတို့ဥရောပရဲ့ယက်တိချက်ကတော့မပြောင်းလဲပါဘူး။ကျမတို့အနေနဲ့ဝင်းကြီးချုပ်ဂျွန်ဆန်နဲ့အလုပ်အတူလက်တွဲအလုပ်လုပ်ဖို့ဆန္ဒရှိပါတယ်။နှုတ်ထွက်ရေးနဲ့ပတ်သက်တဲ့အရင်ကသဘောတူညီထားချက်တွေနဲ့ကိုက်ညီတဲ့ဘဲအဆိုပြုချက်ကိုမဆိုကျမတို့စဉ်းစားဆွေးနွေးသွားမှာဖြစ်ပါတယ်
။ Business ကိစ္စမရေမရာဖြစ်နေစမှာပဲဗြိတိသျှနိုင်ငံသဘောတူညီချက်မရဘဲ EU ကနေနှုတ်ထွက်သွားခဲ့ရင်စီးပွားရေးကထိခိုက်နိုင်ခြေတွေနဲ့ပတ်သက်ပြီးပြောင်းလဲနေတဲ့ EU တွေကဗြိတိသျှနိုင်ငံဆိုတဲ့ခေါင်းစဉ်နဲ့အစီအစဉ်စာတစ်ကြောင်လည်းထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီစီခစားရသဘောတူညီချက်မပါတဲ့ business ကြောင့်ပေါင်းစတာလင်ငွေကြေးတန်ဖိုးတစ်ချိန်ထိုးကျဆင်းသွားနိုင်ခြေရှိတယ်လို့လည်းသတိပေးထားပါဗျ။ဒါအပြင်လက်ဆက်တဲ့အစားအစာကုန်ပစ္စည်းတွေပြတ်လတ်သွားနိုင်ပြီးအထွေထွေကုန်စည်တုံးကလည်းတက်သွားနိုင်ကြောင်းသတိပေးထားပါဗျ။ဗြိတိသျှနိုင်ငံဆွေရကတော့အဲ့ဒီခံမှန်းချက်ကိုညှင်းဆိုခဲ့ပြီးဗြိတိသျှနိုင်ငံအနေနဲ့ EU ကနေနှုတ်ထွက်ဖို့အစဉ်သင့်ဖြစ်နေပြီလို့လည်းပြောပါဗျ။ဗုဒ္ဓဟူးနေ့မှာတော့ဗြိတိပဏာရေးဝန်ကြီးစာဂျစ်ဂျာဗစ်ကBrexit အတွက်နောက်ထပ် American Dollar 1.4 billion ထပ်ဆောင်သုံးစွဲမယ်လို့ကြေညာခဲ့တာကြောင့် Brexit အတွက်ဗြိတိသျှနိုင်ငံသုံးစွဲမယ့်ငွေကြေးဟာ American Dollar 10 billion အထိရောက်ရှိသွားပြီဖြစ်ပါတယ်။ ဗြိတိန်နိုင်ငံနောက်ဆုံးနှုတ်ထွက်မဲ့ရဲ့အောက်တိုဘာလ31ရက်နေ့နဲ့နီးကပ်လာတာနဲ့အမျှ Brexit အရေးဗြိတိန်နိုင်ငံရေးနဲ့စီးပွားရေးအခြေအနေမြေယာမှုတွေပုံမောမြင့်တက်လာနေကြောင်းပါခင်ဗ
ျကိုရမင်းထွန်းပြောပြသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလှတွေကိုဇက်တိုက်နာဆင်ကြရပါမယ်သမရရဲ့လုတ်ပိုင်권တွေကိုရှော့ချဖို့အပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဆိုပြုချက်ကိုပြည်ထောင်စုလွှတ်တော်ဖွဲ့စည်းပုံပြင်ဆင်ရေး55ဦးကော်မတီရဲ့ပြင်ဆင်ရေးလုပ်ငန်းမှသာထည့်သွင်းဖို့မဲခွဲအတည်ပြုလိုက်ပါတယ်။တမရော်သားကိုယ်စားလှယ်တွေနဲ့ပြည်ခိုင်ဖြိုးပါတီဝင်တွေကတော့မဲခွဲဆုံးဖြတ်ချက်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။တမရော်သားလွှတ်တော်ကိုယ်စားလှယ်တရာကျော်ရဲ့ထောက်ခံမှုနဲ့အတိုက်ခံပြည်ခိုင်ဖြိုးပါတီကတင်သွင်းခဲ့တဲ့အဆိုပြုချက်အပေါ်မှာလွှတ်တော်တွေကနောက်ဆုံးအခြေအနေတွေကို view မြန်မာပိုင်းသတင်းတောက်မေခကပြောပြပေးပါမယ်ရှင်
။သမရလုတ်ပိုင်ခွင်ကိုရှော့ချမဲ့ပုံမှန်လေးခုအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ခိုင်ပြောပါတီရဲ့အဆိုပြုချက်ကိုပြည်ထောင်စုလွှတ်တော်ဥပဒေတန်ဖိုးရေးကော်မတီကဆွေးနွေးကအစီရင်ခံစာကိုလွှတ်တော်ကအဆုံးဖြတ်ပေးနိုင်ဖို့တင်ပြခဲ့တာပါ။အခုလိုမဲခွဲဆုံးဖြတ်လိုက်တဲ့အပေါ်တမရတော်လွှတ်တော်ကိုယ်စားလှယ်ပူချုံမောင်မောင်ရဲ့အမြင်ကတော့
ဒီကရေအစီရင်ခံစာတင်တော့လည်းကျွန်တော်တို့ပြောတယ်ဒါကြမ်းဆိုတော့ဥပဒေရဆိုတော့ကျင်းတဲ့ဥပဒေစာသားကိုဆွေးနွေးရမှာဒီလိုမဆွေးနွေးဘဲနဲ့55ဦးလိုထည့်မယ်ဆိုတော့အစီအစဉ်ကကျင်းလာတယ်။ဒါကြောင့်ကျွန်တော်တို့ကကန့်ကွက်ခဲ့တယ်။နောက်ပြီးတော့ဒီအစီအစဉ်လေးပတ်သက်လို့လည်းအလုံးဝိုင်းဆွေးနွေးကြလာတယ်အလုံးကြားမိဖြစ်မှာ။ဘာလို့ဘလို့ပဲထောက်ပြဆွေးနွေးပြီးဖြစ်စေ။နောက်ဆုံးတော့လည်းထုံးစံနိုင်မယ်လက်ခွဲပြီးတော့လည်းဒီပြီးသွားတာပေါ့။အဲ့တော့ပြောရမယ်ဆိုတော့ဒီမိုကရေစီဒီမိုကရေစီဆိုပြီးတော့ဒီမိုကရေစီကနားလည်ရခဲ့
ပြည်ခိုင်ပြိုးပါတီကဒေါက်တာမောင်သိန်းတင်သွင်းခဲ့တဲ့အဆိုပြုချက်ကိုပယ်ချခဲ့တာနဲ့ပတ်သက်လို့ပြည်ခိုင်ပြိုးပါတီဝင်နောက်တဦးဖြစ်သူဦးတောင်အေးကအခုလိုဝေဖန်ပြောဆိုလိုက်ပါတယ
်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နဲ့ပတ်သက်လို့ပြောခဲ့တာတွေပြောနေတာတွေကတော့အလုံးမီဒီယာတွေတည်ထားပြီးဖြစ်ပါတယ်။ဒီဟာကလက်ရှိပြည်သူ့ဝင်ခြေအမှုတွေပြင်မယ်ဆိုရင်သူ့ဥပဒေမှာကပြဋ္ဌာန်းပြီးတာဖြစ်တဲ့ဒီတိုင်းမဲသွားရမယ်ဆိုတာအချိန်ချင်းဆက်ဆက်တယ်ပြောပြီးတယ်။အခုဒုတိယအချိန်ဒေါ်ရမောင်သိန်းပြင်တဲ့ပြည်သူ့ဝင်ခြေအမှုတွေပြင်ဆင်တဲ့မူကြမ်းကလည်းပဲဒီမူကြမ်းကိုစကင်နေရတယ်ပဲနိုင်ငံကကိုယ်ကိုယ်ကပြောပြီးတယ်။ဒုတိယအချိန်တော့ထပ်ပြီးတော့ခင်ဗျားတို့မလုပ်ပြင်ဘူး။အဲ့ပထမအချိန်မှားတာတော့မှားပါသေးတော့နှစ်ခါမှားရင်တော့တမိုင်းကပို့ပြီးတော့ဆိုးသွားတယ်
ဒီခိုင်ပြိုးပါတီကတင်သွင်းတဲ့ဒီအဆိုပြုဥပဒေချမ်းမှာတော့နိုင်ငံတော်သမ္မတအနေနဲ့ပုံမှန်248ဂါအရဝန်ကြီးဌာနတွေကိုပြင်ဆင်ဖွဲ့စည်းမယ်ဆိုရင်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့ညှိနှိုင်းတိုင်ပင်ရမယ်ဆိုတဲ့စာသားထည့်သွင်းဖို့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခန့်အပ်တာနဲ့ဆိုင်တဲ့ပုံမှန်261ပြင်ဆင်ရေးအခြေခံဥပဒေပုံမှန်322ပါဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့လုတ်ပိုင်권ပြင်ဆင်ရေးစတဲ့ကိစ္စတွေလည်းထည့်သွင်းထားတာပါNLD ပါတီဝင်အများစုနဲ့ဖွဲ့စည်းထားတဲ့55ဦးပါဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေတွေကပြင်ဆင်ဖြည့်ဆွက်ပယ်ဖျက်ဖို့အချက်ပေါင်း3965ချက်ကိုစုစည်းပြီးပြည်အောင်စုလွှတ်တော်မှာဇူလိုင်လ15ရက်နေ့ကအစီရင်ခံစာတင်သွင်းခဲ့ကဒါကိုဆွေးနွေးမှုတွေလုပ်နေတာအခန်း1ပြီးတော့မယ်လို့ဆိုပါတယ်ဒါပေမဲ့လက်ရှိမှာတိုင်းရင်းသားပါတီတွေရဲ့သဘောထားကိုမထင်ဟနိုင်တာလှုပ်ဝက်မဲ့ပေးခွင့်မရတာတွေကြောင့်55ဦးကော်မတီတဲကနေပြီးခဲ့တဲ့ရက်ကပဲကော်မတီဝင်3ဦးနှုတ်ထွက်သွားခဲ့ပါတယ်။လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့တက်မရော်နဲ့အာနာယပါတီအကြားတိုင်းရင်းသားတွေနဲ့အာနာယပါတီအကြားထိတ်တဲရင်ဆိုင်မှုတွေပြင်းထန်လာတာကပြင်ဆင်ရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တာမို့ခေါင်းဆောင်တွေအချင်းချင်းဆွေးနွေးအဖြေရှာကြဖို့လိုအပ်နေပြီလို့မြမနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းကထောက်ပြပြောဆိုလိုက်ပါတယ်
။ဥတိုင်းမှုမြန်မာလာလေလေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာယုံကြည်မှုနဲ့နားလည်မှုဟာရှင်နေလာလေလေလို့အဲ့လိုသုံးသပ်လို့ရတယ်။ဒီယုံကြည်မှုနားလည်မှုအမြန်ဆုံးပြန်ပြီးတော့တည်ဆောက်နိုင်မှုလိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့ပုံမှန်လေးလေးလက်ရှိအခြေအနေတိုင်းဆက်ပြီးတော့သွားနိုင်မယ်ဆိုရင်အချိန်ကုန်လူပန်းငွေကုန်ကြီးကျရှိတာကလွဲရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာချစ်လျော်နဲ့ကိုဆောင်လာနိုင်ဖို့အလားအလာနေတယ်လို့မြင်ပါတယ
်။ NLD ပါတီကဥဆောင်လုပ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာဥရီနဲ့မညီဘူးဆိုတဲ့ထောက်ပြမှုတွေလည်းရှိနေသလိုအာဏာရပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာတိုင်းရင်းသားကိုယ်စားလှယ်တွေကိုမစည်းရုံးနိုင်တာလက်ရှိဖွဲ့စည်းပုံမှာတမရော်ဘက်ကသဘောတူကမှပြင်လို့ရနိုင်အောင်ရေးဆွဲထားတာတွေကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးဟာခက်ခဲနေအောင်မယ်လို့တုံ့တက်မှုတွေရှိနေကြပါတယ်ရှင်။
မမေခပြောပြသွားတာပါရှင်။ဗစ်တိုးရီးယားမြို့ကိုနေပြည်တော်မှာစစ်ဆေးနေတဲ့တရားသူကြီးဦးညိုထေဟာအုံနောက်သွေးကြောပေါက်သွားလို့မနေ့စက်တင်ဘာလ4ရက်နေ့ကမန္တလေးဆေးရုံမှာကွယ်လွန်သွားပါပြီ။သုံးနှစ်နီးပါးအရွယ်မူချိုကျောင်းသူလေးကိုအရမပြုကျင့်ခံခဲ့ရတဲ့အမှုမှာစီရင်ချက်မှန်ကန်တဲ့စီရင်ချက်ချမှတ်ပေးမှဖြစ်တဲ့အကြောင်းပြောကြားခဲ့တဲ့တရားသူကြီးဦးညိုထေရုတ်တရက်ကွယ်လွန်သွားတဲ့အတွက်ဗစ်တိုးရီးယားရဲ့အမှုရှေ့ဆက်ကြားနာမယ့်အခြေအနေဘယ်လိုရှိလာနိုင်ပါသလဲမတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
နေပြည်တော်ဒက္ခိဏခရိုင်တရားရုံးမှာဗစ်တိုးရီးယားအမှုကိုတာဝန်ယူစစ်ဆေးနေတဲ့ဒုတိယခရိုင်တရားသူကြီးဦးညိုထေဟာလွန်ခဲ့တဲ့နှစ်ရက်ကအုံနောက်သွေးကြောပေါက်သွားတဲ့အတွက်မန္တလေးမြို့ပုဂ္ဂလိကဆေးရုံတရုံမှာကုသမှုခံယူခဲ့ပြီးမန္တလေးဆေးရုံကြီးကိုလွှဲပြောင်းဆေးဝါးကုသမှုခံယူနေစဉ်စက်တင်ဘာလ4ရက်နေ့ကကွယ်လွန်ခဲ့တာပါတရားသူကြီးဦးညိုထေးဟာမကွယ်လွန်မီကလည်းကြောက်ကဲ့ရောဂါခံစားနေရတဲ့အတွက်မကြာခဏဆေးရုံတက်ရောက်ကုသမှုခံယူခဲ့ရပါတယ်။ဒါအပြင်နောက်ဆုံး5ချိန်မြောက်အမှုရုံးချင်းဖြစ်တဲ့ဩဂုတ်လ28ရက်နေ့ကတရားရုံးကိုတက်ရောက်နိုင်ခြင်းမရှိတဲ့အတွက်သူနဲ့အတူအမှုကိုစစ်ဆေးနေတဲ့တွဲဖက်တရားသူကြီးဒေါ်တီရာနွယ်ကရုံးချင်းမှာဆက်လက်ကြားနာခဲ့ပါတယ်။အများပြည်သူစိတ်ဝင်တစားစောင့်ကြည့်နေတဲ့နေပြည်တော်မူချိုကျောင်းတစ်ချောင်းကသုံးနှစ်နီးပါးအရွယ်ကျောင်းသူတဦးအဓမ္မပြုကျင့်ခံရမှုကိုစစ်ဆေးနေတဲ့တရားသူကြီးကွယ်လွန်သွားတဲ့အတွက်ရှေ့ဆက်အမှုကြားနာမယ့်အခြေအနေမှာအဟန့်အတားတွေဖြစ်နိုင်မလားဆိုတာနဲ့ပတ်သက်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရှေ့နေဦးမင်းလွင်ကိုမေးကြည့်တော့
ဒီမှုမှာတော့နှစ်ပါးထိုင်ပေါ့နော်ကြိုတီတာနယ်ရဲနောက်ပြီးတော့ဒီဥညုတိရဲနှစ်ပါးထိုင်ပြီးတော့သုံးလမ်းဆက်စီးရဲဆိုတော့ကျွန်တော်ပြရအဲ့တော့သာမန်မှုတွေမှာတော့တရားသူကြီးဆုံးပါသွားတယ်ဆိုလို့ရှိရင်အစားထိုးတဲ့နောက်တရားသူကြီးကမှုကိုအစားအမီပြန်ဖြစ်တာမျိုးကျွန်တော်တို့ကြုံတွေ့ရနိုင်တယ်သို့တော်လည်းပဲယခုမှုမှာကြတော့တွဲတဲ့တရားသူကြီးပြတာဝန်ယူထားတယ်ကြံကြာကြီးတာဝန်ယူထားတဲ့တရားသူကြီးဒေါ်စီသာနိုရင်ကနေပြီးတော့အမှုစစ်ဆေးရှင်နေမှာစဉ်ဆက်မပြတ်ရှိနေတယ်နောက်ပြီးတော့တခါဒီအမှုနဲ့လည်းရင်းနှီးနေပြီးသားဖြစ်တယ်နောက်ဆုံးအချိန်ရုံးချင်းမှာဆိုလို့ရှိရင်လည်းညှို့သေးမလာနိုင်လို့သူကိုယ်တိုင်ဥသိပြီးတော့စစ်ဆေးရတဲ့အချိန်မျိုးဖြစ်ပါအဲ့တော့အခုဥညိုတိကိုလွန်သွားပြီဆိုတဲ့အခါကြာလို့ရှိရင်တော့ကျွန်တော်တို့ဥညိုတိသာနောက်တူထမှန်ခန့်ထားပြီးတော့ဒီမှုကိုဆက်လက်စီရင်သွားနိုင်နေမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
အခုဗစ်တိုးရီးယားအမှုမှာဆိုရင်ကွယ်လွန်သွားတဲ့တရားသူကြီးဦးညိုထေကသူပြောထားတာကဒီဗစ်တိုးရီးယားအမှုကိုစီရင်တဲ့နေရာမှာတကယ်မြန်မာနိုင်ငံကပြဋ္ဌာန်းထားတဲ့ဥပဒေလုံထုံးလုံနည်းတွေနဲ့အညီပြည်သူတွေဖြစ်စေခြင်းနဲ့တိကျမှန်ကန်တဲ့အတိုင်းပေါ့နော်တရားရုံးကနေဆုတ်ဖြတ်ပေးမှဖြစ်တယ်ဆိုပြီးသူကအမခံထားတယ်လို့ပြောတယ်ပေါ့နော်သတင်းဌာနကြီးကလည်းအဲ့လိုဖော်ပြထားတယ်ဒီလိုအမှုမှန်ပေါ်ပေါက်စရမယ်ဆိုတာမျိုးအာမခံထားတဲ့တရားသူကြီးရုတ်တရက်ဒီကွယ်လွန်သွားတဲ့အခါမှာအမှုကဘလို့ဆက်ပြီးတော့ဖြစ်လာနိုင်မလဲရှင်
။အစောပြောသလိုပဲပေါ့နော်။ဆုံးချုံသွားတဲ့ကွယ်လွန်သွားတဲ့တရားသူကြီးနေရာမှာနောက်တရားသူကြီးကိုအစားထိုးမယ်။ယခင်နှုံးကဖြစ်ခဲ့ဘူးရာကတော့အဲ့ဒီလိုမျိုးတရားသူကြီးအစ်စ်ကြောင်းသွားပြီဆိုလို့ရှိရင်အမှုကိုအစားအမီပြန်ဖြစ်တဲ့ဥစ္စာပဲရှိတယ်။ရုံးပြောင်းလျှောက်တယ်ဆိုလို့ရှိရင်လည်းတရားသူကြီးကအမှုရဲ့အကြောင်းအရာအချက်လက်တွေကိုပြပြချာချာမသိရတဲ့အတွက်အစကနေပြန်ဆက်စီးတဲ့သာရကတွေလည်းရှိပါတယ်။သို့တော်လည်းပဲဒီမှုမှာစတင်စစ်ဆေးခြင်းကလေးကနှစ်ပါးထိုင်တဲ့စစ်ဆေးစီရင်တာဖြစ်တဲ့အတွက်အမှုကိုအစကနေစပြီးတော့စစ်ဆေးဖို့မလိုဘူးလို့ကျွန်တော်တို့ကတော့မြင်ပါတယ်။နောက်ပြီးတော့ဒီမှာပြန်ကြားရေးရာရှိပြတာဝန်ယူထားတဲ့တို့ဒီကနွေကလည်းပြီးခဲ့တဲ့ရုံချင်းမှာဒီမှုကိုဥပီးပြီးတော့စစ်သွားတယ်တပ်ပေကန်တပ်တွေကလက်ခံထားတယ်ဆိုတော့ကဥညိုတိဆုံးသွားတဲ့အတွက်တခြားတရားသူကြီးတယောက်ကိုအသာထိုးပြီးတော့ဆက်လက်ပြီးတော့စစ်ဆေးဆောင်ရွက်သွားနိုင်မိမယ်လို့ကျွန်တော်တို့ကတော့ထင်မြင်ယူကြပါတယ
်အဲ့တော့တရားသူကြီးဒီဒေါ်တီရာနွေအနေနဲ့ခရိုင်တရားသူကြီးဥညိုတိအမခံပြောခဲ့တယ်လို့မျိုးတရားသူကြီးဒေါ်တီရာနယ်ရဲ့ဂိုင်းတွေပုံအနေထားကိုရောဘယ်လိုမျှော်လင့်ထားမလဲရှင်
။တရားစီရင်မှာဒါအဓိကတာဝန်ရှိတဲ့တရားသူကြီးတွေကတော့တနိုင်ငံလုံးကနေပြီးတော့အာယုံစုဆိုင်နေတဲ့ကိစ္စရမျိုးတွေမှာကတော့ဥပဒေအတိုင်းပဲဆက်လက်ဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်တယ်။အဲ့ဒီလိုဆောင်ရွက်သွားတဲ့သာရကတွေလည်းကျွန်တော်တို့အများကြီးရှိတယ်လေ။ဥပမာဥကိုညီမှုပြတုံးကလည်းအဲ့ဒီလိုပဲမမကန်ကန်စစ်စစ်ပြင်းနေဥပဒေအရခွင့်ပြုထားတဲ့အချက်လက်တွေကိုတရားခဏ်တွေကိုခွင့်ပြုတယ်ဥပဒေအရခွင့်ပြုတဲ့မိ мян ချက်တွေဆိုလို့ရှိရင်သူတို့တန်တပ်ပြည့်ပြင်တယ်ဒါတွေကမမှန်ကန်ကန်တရားသူကြီးတွေ အရင်ဒီခုနေမှာလုတ်သွားတဲ့ဆိုတဲ့သာရကရှိနေတော့ကျွန်တော်တို့ဒီမှုမှာလည်းမှန်မှန်ကန်ကန်ပဲဆက်လက်ဆောင်ရွက်သွားလိမ့်မယ်ဆိုတာကိုပဲကျွန်တော်တို့ညွှန်လင့်ပါတယ်ခင်ဗျ
Victoria အမှု6ကြိမ်မြောက်ရုံးကျင်းကိုတော့စက်တင်ဘာလ17ရက်နေ့မှာဒက္ခိဏခရိုင်တရားရုံးမှာဆက်လက်စစ်ဆေးမှာဖြစ်ပါရရှင
်။မအင်ဂျင်နိုင်ပြောပြပေးသွားတာပါရှင်။အခုမလေးရှားကတရားမဝင်မြန်မာနိုင်ငံသားတွေပြည်တွင်းကိုပြန်လာနေတဲ့အကြောင်းကိုလည်းပြောပြချင်ပါတယ်။မလေးရှားနိုင်ငံမှာတရားမဝင်အလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေတစ်လအတွင်းမှာနေရပ်ပြန်သူများလာနေတဲ့အကြောင်းမြန်မာတန်ရုံးကအတည်ပြုပါတယ်။မလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေတဲ့နိုင်ငံခြားသားအလုပ်သမားတွေအတွက်လွတ်ငြိမ်းချမ်းသာခွင့်အဖြစ်ပြဋ္ဌာန်းထားတဲ့ဒဏ်ကြေးသက်သက်သားသားနဲ့ပြည်တော်ပြန်နိုင်တဲ့အပိသက်ပြန်နိုင်တဲ့ Back for Good ဆိုတဲ့ program တနည်းအားဖြင့်ပြောမယ်ဆိုရင် 6+1 လို့လည်းခေါ်တဲ့ဒီအစီအစဉ်ကိုစတင်အသက်ဝင်လာတဲ့ကာလမှာအခုလိုမလေးရှားရောက်မြန်မာတွေကိုတိုင်းပြည်ကိုပြန်လာနေကြတာဖြစ်တဲ့အကြောင်းအစုံလင်ကိုတော့ VOE သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံမှာမြန်မာပါဝင်တရားမဝင်နေထိုင်နေကြတဲ့နိုင်ငံသားတွေအနေနဲ့ငားလာတွင်ဒဏ်ကြေးသက်သာစွာနဲ့နေရရေးပြောင်းရဖို့မလေးရှားပြည်ရဲ့ဝန်ကြီးဌာနကထုတ်ပြန်လိုက်ပြီးတဲ့နောက်မှာတော့ဩဂုတ်လ10ရက်နေ့ကနေစတင်ပြီးဒီအစီအစဉ်ကိုဆောင်ရွက်ထဲတာပါအခုခါမှာတော့မလေးရှားနိုင်ငံမှာတနိုင်ငံလုံးနဲ့အဖမ်းဆီးတွေရှိနေတာကြောင့်အဲ့ဒီအစီအစဉ်နဲ့မြန်မာတွေနေရပြင်နေကြပြီဖြစ်တဲ့အကြောင်းမြန်မာတန်ရုံးကိုစားပြုပြီးမလေးရှားနိုင်ငံထိတ်သိမ်းစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမောင်ကအခုလိုပြောပြပါတယ်
ဟုတ်တော့ဒဏ်ကြီးများလို့မပြန်နိုင်သေးတဲ့လူတွေအခုချိန်မှာတော့ပြန်သွားကြတာတွေရှိတယ်ဆက်လက်ဆိုကြပါဆိုပထိုင်းနဲ့နီလန်းနဲ့သုံးတယ်ဆမ်းပြီးပြန်ပို့တယ်အခုဒဏ်ကြီးတက်တက်နာနဲ့ဟိုသူတို့စောင့်ပြီးပြန်ပို့ခိုင်းတယ်အဲ့တော့တရားမဝင်လူရဲ့ရော့နေသွားလीသူတို့တက်ပို့ပြီးတော့ဟိုဖြစ်လीတော့နော်ဘာလို့သူ့နိုင်ငံကတရားမဝင်အလုပ်သမားရမ်းများလာတယ်အပြင်သူ့နိုင်ငံရဲ့လူညုံရေးကဆိတ်ချမှုအားများလာတယ်အဲ့ဒါကိုပဲသူတို့ကအဓိကထားပြီးဆောင်ရွက်တာဖြစ်တဲ့အတွက်ခန္ဓာစီရတယ်အခုလုံငယ်လုံနေတော့မယ်အဲ့တော့လူတွေကအဖမ်းစီးရှင်ခြောက်ပြီးပြန်ရမှာပဲအဲ့တော့အဖမ်းစီးကတော့ဒီဒီဇင်ဘာဟိုအချစ်ကိုလည်းဖမ်းနေအောင်ပါပဲဒီဇင်ဘာကြော်သွားရင်လည်းဖမ်းနေအောင်ပါပဲအခုဒီတန်ကြီးတက်တာနဲ့ပြန်ခွင့်ရလို့ပြန်မယ်ဆိုရင်လည်းသူတို့ကဒီ overseas ကလည်းသူ့ဝင်လူညော့နေသွားမှာပဲဒီဆိုတော့ဖမ်းရတဲ့ဆိုင်ကိုပိုင်ကိုတန်ကြီးပေးဆောင်ပြီးပြန်နေဆိုရင်သူတို့တွေလည်းအစိုးရရဲ့ budget တခုနဲ့ရတယ်အဲလူကြီးလည်းညော့သွားတာပေါ့နော်ဟိုဖမ်းရကြတော့သူတို့ကသူတို့ကဆုံးရှုံးမှုကြီးပဲများတယ်ဘာလို့ဒီလိုဖမ်းလိုက်ပြီးဆိုတော့သူတို့ကျွေးတာမွေးတာတွေနေဖို့ထိုင်ဖို့တွေစီစဉ်ပေးရတယ်ဒါမျိုးတွေအဆရှိနေတဲ့ခါကျတော့ဌာနစည်းတာကိုတော့သူတို့စိတ်အာတိသားမရှိဘူးဒီလိုမျိုးတန်ကြီးနဲ့များများဆက်ဆက်ပြန်နေဟာကိုပဲသူတို့ကလူလားတယ
်တရားမဝင်နေထိုင်နေသူတွေအနေနဲ့ Back for Good လို့ခေါ်တဲ့မိမိနိုင်ငံကိုအကောင်းဆုံးပြန်လို့ရတယ်ဆိုတဲ့အစီအစဉ်ကိုထုတ်ပြန်ခဲ့ပြီးဒဏ်ကြေးက600 special pass ဖြစ်တဲ့ခွင့်ပြုလက်မှတ်ဖိုးက100နဲ့မလေးရှားငွေစုစုပေါင်း900ဒဏ်ကြေးဆောင်ပြီးနေရပြန်ရမယ့်အစီအစဉ်ဟာ2019ခုနှစ်ဩဂုတ်လ10ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့အထိသတ်မှတ်ပေးထားတာပါဒီလိုဒဏ်ကြေးသက်သာစွာနဲ့နေရပြန်ခွင့်ရတဲ့အစီအစဉ်ကိုလွန်ခဲ့တဲ့တစ်နှစ်ခန့်ကလုပ်ခဲ့ပေမဲ့နောက်ပိုင်းမှာအဲ့ဒီလိုအစီအစဉ်တွေမရှိတော့တာကြောင့်နေရပြန်မဲ့သူတွေအခက်အခဲတွေရှိခဲ့တယ်လို့လည်းဆိုပါတယ်အခုအစ်တီထုတ်ပြန်လိုက်တဲ့အစီအစဉ်မှာ9လအတွင်းဒဏ်ကြေးသက်သာစွာနဲ့ပြန်ရမယ့်အစီအစဉ်ကြောင့်ရောဇက်တိုက်ဖမ်းဆီးမှုတွေရှိနေတာကြောင့်ပါနေရပြန်မဲ့သူတွေများလာတယ်လို့လည်းကိုတီးယားမောင်မောင်ကဆိုပါတယ်မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့ရန်ဝန်ကြီးဌာနအလုသမားညွှန်ကြားမှုဦးစီးဌာနရဲ့စီးရင်ရမလေးရှားနိုင်ငံမှာတရားဝင်အလုလုပ်ကင်နေကြတဲ့အလုသမားပေါင်း2000ကျော်ရှိပြီးတခြားနည်းလမ်းနေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းမယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာအလုသမား9000ထက်မနည်းရှိနေတယ်ဆိုပြီးခန့်မှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလုလုပ်ကင်နေကြသူတွေလည်းတိတ်နေချီရှိပါတယ်ရှင်
မအေးအေးမှပြပြသွားတာပါရှင်ကျမတို့ VOE ကိုအီးမေးလ်ကတဆင့်ဝေဖန်ကြံပြုလို့တဲ့နားဆင်လို့တဲ့တိတ်တချင်းတောင်းယူလို့တဲ့ဆိုရင် burmese.voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ဗီယိုအမေရိကန်တန်ခါကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 40 51လိုင်းလမီတာ190 kHz 1595အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်ဣရန်အသုံးအင်္ဂလိပ်သင်ကန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာအရေးဆွေးနွေးခန်းမှာကတော့
လက်ရှိသုံးဘွဲနဲ့ပတ်သက်လာလို့ရှိရင်ဥသိမ်းစိန်လက်ထက်တည်းကမပြေလည်တဲ့ပြဿနာလို့ပြောရပါမယ်2015စက်တင်ဘာလ9ရက်နေ့မှာဒီသုံးဘွဲနဲ့ပတ်သက်ပြီးတော့
ငင်းချင်းရင်းနဲ့အပြစ်ရရေးအတွက်ခြေချင်းမြင့်မြင့်တိုးတက်မှုတစုံတရာမကြားရသေးတဲ့အပေါ်မြမအရေးလိလသုံးသက်သူဦးမောင်မောင်ဆိုးနဲ့ဆွေးနွေးထားကြတာကိုနားဆင်ရမှာဖြစ်ပါတယ်အဲ့ဒီနောက်သူယုံကြည်ရာစီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မတ်ဤတန်စင်နဲ့ဥကျော်စံသားတို့ကောက်နှုတ်စုစည်းတင်ပြထားတာကိုနားဆင်ကြရပါမယ်ရှင်
။ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံမှာပဲအပြီးတိုင်းနေထိုင်တော့မယ်ဆိုရင်ဘာဖြစ်လာမလဲဆိုတဲ့ကောင်းစဉ်နဲ့ Claudette Kilcoy က CFR.org မှာစက်တင်ဘာလ4ရက်နေ့မှာရေးထားတာကိုဖတ်ရပါတယ်။ပြည်ထောင်စုနှစ်ကမြန်မာစစ်တပ်ရဲ့ရခိုင်ပြည်နယ်အတွင်းနေမြေရှင်းလင်းရေးကြောင့်ထွက်ပြေးကြတဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်လာဖို့ဒီလအစောပိုင်းမှာမြန်မာစစ်ရဲကကြိုးပမ်းခဲ့တယ်လို့ရေးထားပါတယ်။ရိုဟင်ဂျာတွေနေရရင်းကိုပြန်လာနိုင်ရေးနိုဝင်ဘာလမှာပထမကြိမ်စူးစမ်းခဲ့ပြီးတော့ဒုတိယကြိမ်ဖြစ်ဒီလအစောပိုင်းမှာဘင်္ဂလားဒေ့ရှ်မြန်မာစစ်ရဲတို့ပူးပေါင်းပြီးတော့ရိုဟင်ဂျာ3,000လောက်မြန်မာနိုင်ငံကိုပြန်လာဖို့အတည်ပြုခဲ့ပေမဲ့တယောက်မှပြန်မလာတဲ့အပြင်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းကိုပြန်သွားရင်သွားဒါမှမဟုတ်လဲပုန်းဆောင်နေကြတယ်လို့ဆိုပါတယ်။ပြည်ကနေနှစ်ကရခိုင်ဒေသမှာပြည်ပခါဖြစ်ခဲ့တဲ့ဆိုပေမဲ့လည်းယနေ့အချိန်ထိလည်းမတည်ငြိမ်သေးတဲ့အခြေအနေမှာရှိနေသေးတယ်လို့ရေးထားပါတယ်။ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတိုင်းရင်းသားတွေပါအုံအိမ်ဆွခွာထွက်ပြေးနေရတဲ့အခြေအနေဖြစ်နေပြီးဆိုပြီးတော့ဆောင်းမရှင်ကဆိုပါတယ်။ရိုဟင်ဂျာတွေဘေးကင်းလုံခြုံစွာပြန်လာနိုင်မယ့်အခြေအနေမရှိသေးပေမဲ့လည်းမြန်မာစစ်ရဲကပြန်ကုန်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုပြန်လာတဲ့အစားရိုဟင်ဂျာတပ်တန်းကျော်ဟာဘင်္ဂလားဒေ့ရှ်မှာပဲအချိန်ကတည်းကမရှိဆက်နေမယ့်အခြေအနေဖြစ်လာနိုင်ပါတယ်။ဒီလိုအခြေအနေမျိုးကိုတော့ဘင်္ဂလားဒေ့ရှ်ဆိုရကလုံးဝသဘောကျမှာမဟုတ်ဘူးလို့ဗာတစ်လစ်နာကမြင်တဲ့အကြောင်းရေးသားထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းကြီးတွေဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတွေဖြစ်နေပြီးတော့လူတွေပြည့်ကျက်နေတယ်လို့ယောဂါပိုးကူးစက်နိုင်ခြင်းများပြီးလူကုန်ကူးမှုအနေနဲ့လဲဆိုရင်ရတယ်လို့ဆိုပါတယ်။ရွှေပြောင်းနေထိုင်လို့သူတွေကဘင်္ဂလားဒေ့ရှ်ဒေသခံတွေစီကအလုတ်ကင်ခွလန်းတွေလူမာကိုလည်းစွန့်ရင်ကြသလိုဒုက္ခတွေစခန်းကြီးတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်စေဆိုပြီးတော့လည်းတင်နာကဆိုတဲ့အကြောင်းရေးသားထားပါတယ်။ဒုက္ခတွေပဲဘင်္ဂလားဒေ့ရှ်မှာနေတာကြာလေအစွန်းရောက်အကျန်းဖက်အဖွဲ့တွေစီယုံဖို့ပြစ်မှတ်ထားရလွယ်ကူလေဖြစ်မှာကိုလည်းစွန့်ရင်ကြတယ်လို့ဆိုပါတယ်။မြန်မာပြည်ကိုပြင်ရင်ဘာဖြစ်မလဲမသိရတဲ့အချိန်မှာဘင်္ဂလားဒေ့ရှ်မှာပဲကြာကြာဆက်နေဖို့ကိုရွေးချယ်ကြမှာပဲလို့စေတနာကအမှတ်ချက်ပေးထားတာကိုရေးသားထားပါတယ်။ဒီလိုအခြေအနေအမှန်တကယ်ဖြစ်လာရင်ဘင်္ဂလားဒေ့ရှ်ကူညီပေးရေးအဖွဲ့တွေနဲ့တခြားဆွေရတွေကဘာကူနိုင်မှာလဲဆိုပြီးတော့ဆောင်းပါရှင်ကမေးခွန်းထုတ်ပါတယ်။မြန်မာနိုင်ငံကိုပြန်နိုင်ရင်ပြန်ဒါမှမဟုတ်လဲမလေးရှား၊အင်ဒိုနီးရှားနဲ့ကနေဒါတို့လိုတတိယနိုင်ငံကိုပြန်ချွေချေချနိုင်ဖို့စဉ်းစားရမယ်လို့ဆိုပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်မှာပဲအချိန်ကြာနေသွားနိုင်တယ်ဆိုတဲ့အခြေအနေကိုတော့ဘင်္ဂလားဒေ့ရှ်ဆွေရပါဝင်အားလုံးကပြင်ဆင်ထားရမှာပဲလို့យေတာထားတာကိုဖော်ပြပါရှင်
။အသံပြည်နယ်ကနိုင်ငံမဲ့များအင်းရနိုင်ငံရေးတံကိုဘင်္ဂလားဒေ့ရှ်ခံရခြင်းဆိုတဲ့ကောင်းစဉ်နဲ့ jenny.safak.com မှာဒက်ကအခြေစိုက်ပြတင်းစာဆရာတူရဲ့ဆောင်းပါးကိုဖတ်ရပါတယ်။အိန္ဒိယမြောက်ပိုင်းအာဇံပြည်နယ်ကလူ200,000လောက်ကိုနိုင်ငံသားအဖြစ်ရုပ်သိမ်းမယ်ဆိုရင်ဘင်္ဂလားဒေ့ရှ်ပြည်ကြားကအနစ်နာခံရမယ်ဆိုတာသံသယရှိစရာမလိုဘူးလို့စာရေးပါတယ်။သူတို့ဟာ1981နောက်ပိုင်းဝင်ရောက်လာတဲ့တရားမဝင်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့အိန္ဒိယအာဏာပိုင်တွေကဆိုကြပါတယ်။1981ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစပွဲတုန်းကဟိန္ဒူနဲ့မွတ်စလင်စုစုပေါင်း20,000လောက်ဟာဟိန္ဒူလူများစုနေထိုင်တဲ့အိန္ဒိယနိုင်ငံဘက်မှာခိုလွန်ခဲ့ကြပြီးစစ်ပြီးတဲ့အခါမှာတော့အများစုပြန်သွားခဲ့ကြတာဖြစ်ပါတယ်တဲ့အိန္ဒိယနိုင်ငံအာဏာရဟိန္ဒူအမျိုးသားရေးပါတီ BJP ဟာမွတ်စလင်သုံးပုံတစ်ပုံနေထိုင်တဲ့အာဇံပြည်နယ်လူဦးရေပြန်ကျဲနေမှုကိုပြောင်းလဲပြစ်ဖို့စီစဉ်နေဟန်ရှိတယ်လို့လည်းဆိုပါတယ်အိန္ဒိယရဲ့ NRC ခေါ်နိုင်ငံသားမှတ်ပုံကိစ္စဟာသူ့ပြည်တွင်းရေးပြဿနာသာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကယူဆထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နဲ့ဆက်ဆံရေးကောင်းနေပေမဲ့ India nanga Azam pine wunji juk Pramila Rami Braham garo ubre mae win yaw la du ri go maung thauk mae lo pya tha ba le de tamain go pyan ji yin 1905 ku ne ma British colony asua ga Azam pine go lu myo song pine de khu a phit pyaung le phwe si ka ba thu sin ga India bin khan juk Lord Curzon ha Dhaka go a shi Bengala pine ye myo daw a phit tat ma pi Azam pine ha ai data ye jaw thauk nok khan data phit la ka ba le de အခုခါမှာတော့အဲ့ဒီအစ်စ်ဘင်္ဂလားပြည်နယ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဖြစ်လာခဲ့ပါပြီ1948မှာအိန္ဒိယတိုက်ငယ်ကဗြိတိရှ်တွေပြန်လည်ထွက်ခွာပြီးတဲ့နောက်အိန္ဒိယနဲ့အဲ့ဒီနိုင်ငံရဲ့တစ်ဖက်တစ်ချက်မှာပါကစ္စတန်နိုင်ငံနှစ်ချမ်းတည်ဆည်လာခဲ့ပါတယ်အဲ့ဒီတော့လူဦးရေ15သန်းနေရာပြောင်းရွှေ့ခဲ့ရပြီးကမ္ဘာပေါ်မှာအကြီးမားဆုံးလူထုရွှေ့ပြောင်းမှုဖြစ်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်စစ်ပွဲဖြစ်ပွားတော့လေလူဦးရေသန်းပေါင်း20လောက်နေရာပြောင်းရွှေ့ခဲ့ရပြန်ပါတယ်1980ပြည်လွန်နောက်ပိုင်းမှာမြန်မာအာဏာပိုင်တွေကြောင့်မြန်မာနိုင်ငံကိုစွန့်ခွာထွက်ပြေးလာခဲ့ကြရတဲ့ဖြစ်ရတယ်ပဲ၃ကြိမ်တိတိရှိခဲ့ပြီလို့ဆိုပါတယ်လူနေပြုတ်သိမ့်လွန်လို့လူဦးရေပောက်ကွဲမှုနည်းမြေအဖြစ်တစ်ချိန်ကသတ်မှတ်ခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်ဟာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာတော့စီးပွားရေးဖွံ့ဖြိုးမှု600ခန့်နှုန်းကနေ800ခန့်နှုန်းအထိရှိလာခဲ့ပြီးချီးကျူးခံခဲ့ရပါသတည်းသို့သော်လည်းပဲအခုအခါမှာတော့ရိုဟင်ဂျာပြည်နာဟာဘင်္ဂလားဒေ့ရှ်အတွက်နောက်ထပ်အချိန်ကြိုက်ပုံနောက်ထပ်အချင်းကိုက်ဘုံတလုံးဖြစ်လာခဲ့ပါတယ်တဲ့ဒီဒုက္ခသည်တွေအတွက်လိုအပ်တဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လိုအပ်တဲ့အမေရိကန်ဒေါ်လာသန်းပေါင်း920လောက်အထက်ကအခုလောလောဆယ်မှာသန်းပေါင်း330လောက်ပဲရရှိနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့တည်ဝင်စည်းနေရာဖော်ပြထားတယ်လို့လည်းဆိုပါတယ်ဒီအချိန်မှာအိန္ဒိယနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးကိစ္စကလည်းပဲဘင်္ဂလားဒေ့ရှ်နိုင်ငံအတွက်တမောင့်ဖြစ်လာနေတယ်လို့យေတာထားပါခင်ဗျာ
ယူရီမြန်မာဝိုင်းရုံညံတန်ကြားအစီအစဉ်လေးကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည်။ DVV ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်တံလိုင်းမှာနေ့စဉ်ပုံနဲ့ကြည့်ရှုနိုင်ပါလိမ့်ရှင
်။ VOA ရဲ့ကြာသပတေးနေ့မနေ့ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့ဒါဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချပေးထားပါတယ်ရှင်။
နဲ့တွင်ပြမယ် idiom အသုံးကတော့
the buck stops here
ဆိုတာပဲဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်က
pass the buck
ကိုပြန်ပြီးကိုကရမယ်ဆိုရင်တော့ဒီနေရာမှာ buck buck ကသမင်းဘူး horn horn ကဥကြိုးဆိုတော့ buck horn သမင်းကြိုးလို့ဆိုပါတယ်ဒီနေရာမှာ buck horn knife ကသမင်းကြိုးလက်ကင်ရှိတဲ့ဓာတ်ပါအဲ့ဒီဒါကိုရှေ့အမေရိကန်ကောက်ဘော်ကြီးခေတ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကန်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ် Buckhorn Knife သမင်းကြိုးလက်ကင်ရှိတဲ့ဒါကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလို့ဒါဖြစ်ပါတယ်ဒါကြောင့်မို့ Buckhorn အတူကို Buck ဆိုပြီးတော့သုံးတာဖြစ်ပါတယ် idiom အသဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ် The buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှတာဝန်ရှိရဆိုတာကိုညှိညွှန်းပြောဆိုတာဖြစ်ပါတယ်။ဒီအသုံးဓမ္မရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါ။သူကသူ့ရဲ့ဇပွဲရှိမှာဒီစာသားကိုထောင်ထားတာဖြစ်ပါတယ်။ဆိုလိုတာကတော့နိုင်ငံမှာဖြစ်သည့်မြတ်ဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ထားကြောင့်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ။1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်နေကုန်ပြောကြရမှာထိုစဉ်သမ္မတထရူမန်ကဒီအသုံးကိုရည်နှွန်းခဲ့ပါလေဒီအသုံးနဲ့ပတ်သက်လို့ဂျော့ချ်လိုပြီးတဲ့ဥမာကိုနားဆင်ကြကြရအောင
် The president whoever he is has to decide the buck stops here no one else can do the deciding for him That's his job.
Tamraha, Pedube, Chissi Chissi. A soapia biabe, Dawiha, Tumabe, Shivari. Pedugama, Tuguza, Masompia, Binaimabu. Era, Tue, Dawimbalu, Tibi Yabari. Umago, Nordkau, Nasi Chijaya.
The president, whoever he is, has to decide the buck stops here. No one else can do the deciding for him. That's his job. The buck stops here.
Dan season Tolan Benita, American style, Indian, though English, and Hazago, Nasin Geja, Rapia Parishin, Akumia Ma Yi Tunta Chego Sabiro, Nasin Chayama. Yamanang Yasuya, Ninjan Yikusle, Pune, Yak by Mahamay, Tongberu, yes, Swinuway, not had the job, Bison Togabi May, Ninjan Yin, Pia Yi, Chichi, Nimia, Dutamu, Zondiaro, Majaya, Divabu. Dilo tea out there, yallet, we portrait lavo to a dika, Sunuyame, Jangaga, Bale. Baturiga soapia piamle surago, Yamananga ye don't that to Umamasone, Ujo Zantaru, soon we don't that Taja Varishin.
Jawan Kikina, Kikine, you know, Swinijin at Jangagara, Yamananga, democracy, Yikine, Yakusu, Arakina, but Mauzon, Poisi Bongin, mentioned in a Timare.
လူလိုက်ရပြီးခါစားကျင်တော့ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံနဲ့အခုအန်အယ်ဒီကစ်ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံကြီးကတော့အတော်လေးကွာမဲ့ထင်ပါတယ်ဆရာအဓိကဘာနှိုင်းရှင်လို့ပါလဲဆရာအင်းခုအဲဟိုကတော့ဟိုနိုင်ငံတည်ထောင်မှုလုပ်ထားတဲ့ဥပဒေကိုဗျာဆိုတော့စပြီးတော့ဒီမျိုးလင့်ချက်တွေအများကြီးရှိတာပေါ့ဗျာဟိုအခုလက်ရှိဥပဒေကတော့ဟိုစစ်တပ်ကသူ့ခံခါတာဆက်လက်တည်
ဒီကချင်းနေတာဟုတ်တော့ရှင်များတို့အထူးပဲတောင်းပန်ပါတယ်ရှင်ကျမတို့အတန်ဖိုင်မှာရင်ပြီးတော့ထုတ်လွှင့်ပေးမိတာဖြစ်ပါတယ်အခုကျမတို့အတန်ဖိုင်ကိုလဲဖို့စူးစမ်းပေးနေပါတယ်အခုဒီဥမ္မာမောင်စိုးနဲ့ဦးကျော်စံသားတို့ရဲ့ဆွေးနွေးသုံးသပ်ချက်ဖိုင်အစ်စ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင် ဥမ္မာမောင်စိုးနဲ့ဦးကျော်စံသားတို့ရဲ့အတန်ဖိုင်ကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။ကျမတို့ VOA ရဲ့ဒီဆွေးနွေးခန်းအစီအစဉ်တွေကိုဒီကြာတာပတင်းတွေမနေ့ခင်းမှာနားဆင်နေကြရတာဖြစ်ပါတယ်။ VOA ကိုဆက်သွယ်လို့ရဆိုရင်တော့ဖုန်းနံပါတ် 1239 232 999 လေးကိုဆက်သွယ်နိုင်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေလိုပဲ VOA ရဲ့ TV သတင်းလွှာအစီအစဉ်တွေကိုလည်း ည 9:00 Radio အစီအစဉ်ပြီးခြင်း Intercept 70 နဲ့ Mia Set 3 တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။အခုဦးကျော်စံသားနဲ့ဦးမောင်မောင်စိုးတို့ရဲ့ဆွေးနွေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်ရှင်။
မောင်စိုးခင်ဗျာမကြာသေးခင်ကမြန်မာနိုင်ငံမှာဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြန်မာအစိုးရအကြဆွေးနွေးမှုတွေပြန်စတယ်လို့ကြားပါတယ်အဲ့ဒီမှာအကောင်းဆုံးရလဒ်တွေပေါ်ထွက်လာတဲ့စွေးပြောတာလဲကြားလိုက်ရပါတယ်အကုန်လုံးကိုထွန်းချုံပြီးတော့အဲ့ဒီပြီးခဲ့တဲ့ဆွေးနွေးပွဲအကြောင်းလေးကိုအချင်းယုံနဲ့သုံးသပ်ပြပါလားခင်ဗျာဘလို့ရှိကိုရွေးလာတယ်လဲငញ្ញိုင်းလာလာတွေ့ဆိုတ ဒီမှာမူဆယ်မှာတခြင်းဆွေးနွေးပါတယ်အဲမူဆယ်ဆွေးနွေးပွဲမှာအဲနောက်လက်နက်ကင်ဖွဲ့ပြီးပက္ကနေပြီးတော့သူတို့ဘက်ကဆုပ်ယူချက်ပေါ့ချက်ခရရဲ့ဘိုင်လက်ထရီနဲ့ပတ်သက်ဆုပ်ယူချက်မှာလဲနောက်တမရောအနေပြီးတော့သက်တမ်းတူထားတဲ့နှစ်လပြည့်တဲ့ဂျွန်30ရက်နေ့မှာမိုင်းလာမှာတခြင်းထပ်တွေ့ပါတယ်တွေ့တဲ့အချိန်မှာလည်းပဲ တမရောဘက်ကနေပြီးတော့ဆူပြီးကြပြန်ပေးပါတယ်နောက်တစ်ခါနောက်နှစ်လတတန်းပြည့်တဲ့ဩဂုတ်30ရက်မှာစိုက်တုံမှာတစ်ခါတွေ့ပါတယ်ဘိုင်လက်ထရီနဲ့ပတ်သက်ပြီးတော့ဆက်ဆွေးနွေးပါတယ်ဆိုတော့မြောက်ပိုင်း3ဘွဲ့နဲ့ပတ်သက်ပြီးတော့
2015လောက်ကဒီ ballot ထွက်ထူးအတွက်စံမတော်ဘက်ကသဘောမထားဘဲနဲ့အခု2018နှစ်ကုန်ပိုင်းမှာအပြန်အလှန် statement တွေစညာချက်တွေထုတ်ပြီးတော့ ballot ထွက်ထူးသဘောတူထားပါတယ်ဒါပေမဲ့တကယ်တမ်းပြည်သူဆွေးနွေးတဲ့အခါမှာကွာဟားချက်တွေရှိပါတယ်ရှိတယ်ဆိုတာကတော့စံမတော်ဘက်ကအဆိုပြုချက်ကတော့တက်တဲ့နဲ့ပတ်သက်ပြီးနေရာထားထားရင်းနဲ့ပတ်သက်တဲ့သုတ်ပြုချက်ကကိုကန့်ဖွဲ့သည်ကိုကန့်ဒေသဟိုအိုင်းဧရိယာမှာပဲနေရမယ်တီအန်အေသည်တီအန်အေဒေသပလောင်ကိုပိုင်းအုပ်ချုပ်ရေးဒေသမှာပဲနေရမယ်ဧရိယာလိုက်စာမှာပဲပြန်နေရမယ်ဆိုတဲ့သုတ်ပြုချက်ရှိပါတယ်ဒီမြောက်ပိုင်းသုံးဘွယ်ဘက်ကသုတ်ပြုချက်ကတော့သူတို့လက်ရှိအဖြစ်ခိုက်ရက်စဲရင်ရက်စဲနေရာမှာတက်တည်ရက်ပြီးတော့တက်တည်ရက်တဲ့နေရာမှာပဲဒီဆက်ရဆဲဘူးတင်ပြတာရှိပါတယ်အဲ့နှစ်ခုကအရန်ကွာဟပါတယ်အဲ့ဒီကွာဟတဲ့အခြေအနေပေါ်မှာဒီနေ့စစ်ဆက်ဆွေးနွေးလို့မရဘူးလို့ထင်ပါတယ
်ဆိုတော့အပြစ်ခတ်ရဆဲတဲ့နေရာမှာပဲတက်တီကိုဆက်ပြီးဆွဲခွင်းပြုရမယ်ပေါ့သူတို့ဘာတောင်းဆိုတာ
နောက်ပိုင်းသုံးဘက်တောင်းဆိုတာတော့အပြစ်ခတ်ရဆဲတဲ့နေရာမှာရှိတဲ့တက်တီကိုတည်ရှိဖို့တည်ရှိခွင့်တောင်းဆိုတာပါတက်ဖက်ကတော့မဟုတ်ပါဘူးတက်ဖက်ကတော့အပြစ်ခတ်ရဆဲမယ်ဒါပေမဲ့တက်တက်ကမြဝိုင်းသုံးတက်တရားသူတို့သတ်မှတ်တဲ့နေရာမှာနေရမယ်လို့တောင်းဆိုတာပါအဲဒီနှစ်ခုကကွာချက်အရင်ကြီးမားပါလေ
ဆိုတော့အခုနောက်ဆုံးတွေ့ဆုံခဲ့တဲ့အခါမှာဒီကွာချက်ကိုပုံမိုနိစ္စသွားစေနိုင်မယ်အလားအလာတော့တွေ့ရပါလား
ဟုတ်နောက်ဆုံးတွေ့ဆုံတဲ့နေရာမှာလည်းအဲဒီကွာချက်နိစ္စဖွဲ့စေအလားအလာမရှိပါဘူးဟောဆိုအပြစ်ခတ်ရဆဲလုံးမဲ့ဆိုပေမဲ့ပြည့်ရပေမဲ့တက်ရတာမဟုတ်ဘူးဆိုတာမျိုးဒီငင်းကုန်ရှင်ကတောင်းဆိုထားပါတယ်သူကတက်ရတာမဟုတ်ဆိုတာအပြည့်ရပေမဲ့အပြည့်ရတဲ့နေရာမှာတက်တည်ရှိရလက်မခံဘူးတက်တည်ရှိမှုနဲ့ပတ်သက်လာရင်တော့အစိုးရဘက်ကတောင်းဆိုထားတဲ့နေရာမှာနေရမယ်ဆိုတဲ့တောင်းဆိုမှုမျိုးရှိပါတယ်ဒီရှင်မျိုးကအဲ့တော့နှစ်ဖက်သဘောတူညီမှုရဖို့ခက်ခဲနေလို့မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်တခုနှိုင်းစီပြီးမိကျင်တာသမနာဥသိန်းစိန်လက်ထက်တုန်းကဒီတိုင်းသားလက်နက်ကင်တွေနဲ့အစိုးရနဲ့ညီညာရေးစစ်ဆေးမှုဟာပူပြီးတော့ခီးရောက်ခဲ့တယ်ထိရောက်ခဲ့တယ်လို့ပြောကြပါတယ်အဲ့ဒါမှန်ကောင်းမှန်ပါလိမ့်မယ်ဒါပေမဲ့အဲ့ဒီနေရာမှာလူတချို့ကဘာလို့အမှတ်ပေးကြတယ်လဲဆိုရင်ညီညာရေးစစ်ဆေးတဲ့လူတွေဟာသိရင်းနှီးတယ်ပုဂ္ဂိုလ်ရေးရင်းနှီးမှုကတစင်တိဆောက်ကြတယ်အတူစားရတောက်ကြအဲ့လို level ဖက်ပြီးတော့ဆွေးနွေးတယ်ဆိုတာကိုပြောကြတယ်ကျွန်တော်ဘဝင်မကြပါဘူးတကယ်တော့ personality ကြောင့်လူပုဂ္ဂိုလ်ရင်းနှီးမှုကြောင့်ဉာဏ်ဉာဏ်ရေးကိုတခြားလို့ရမလားဒီလိုပြဿနာဇင်းမြစ်ကိုဆက်ပြီးတော့နှိမ့်နှိုင်းမှုမရှိဘဲနဲ့အဲ့လိုတိဆောက်တဲ့အတွက်ပုဂ္ဂိုလ်ရေးကိုအခြေခံတိဆောက်တဲ့အတွက်ဉာဏ်ဉာဏ်ရေးအလားအလာကောင်းခဲ့ရဲဆိုတာလက်ခံနိုင်ပါလားဥမာဆို
တစ်ဖက်ကဆိုရင်ပုဂ္ဂိုလ်ရေးရင်းနှီးမှုရှိရင်ပို့ပြီးတော့ပြောလို့ဆိုလို့လွယ်တယ်ဆိုတာအမှန်ပါပဲဒါပေမဲ့အဲ့ဒီတစ်ခုတည်းတော့ပြဿနာမဖြစ်ရှိနိုင်ပါဘူးလက်ရှိသုံးဘွဲနဲ့ပတ်သက်လာလို့ရှိရင်ဥသိမ့်စိန်လက်ထက်တည်းကမပြေလည်ပဲပြဿနာလို့ပြောရပါမယ်စက်တင်ဘာလဒီ9ရက်နေ့2015စက်တင်ဘာလ9ရက်နေ့မှာဒီသုံးဘွဲနဲ့ပတ်သက်ပြီးတော့သမဥသိမ့်စိန်နဲ့တက်မလို့ဘက်ကနေပြီးတော့ NCA ထိုးလက်မခံခဲ့တဲ့အတွက် PNA ပါဝင်ဖွဲ့ချွာ NCA လက်မှတ်ထိုးညှင်းပယ်ခဲ့တာတွေ့ရပါတယ်အဲ့တော့ဒီသုံးဘွဲပြဿနာကဥသိမ့်စိန်လက်ထက်တည်းမပြေလည်ခဲ့တဲ့ပြဿနာလို့ပြောရပါတယ်ခင်ဗျာ
โอเคနောက်ကျွန်တော်အဲ့ဒီဟာနဲ့ဆက်ဆက်ပြီးတော့ကျွန်တော်စဉ်းစားမိတာရှိရသေးတယ်။ဟိုထောက်လှမ်းရေးအကြီးအကဲဗိုလ်ချုပ်ခင်ညွန့်လက်ထက်တုန်းက KIA KIO နဲ့ဝါရုနဲ့ညီညာရေးရရှိခဲ့ရဆိုတော့သူကတရင်တိုင်းနဲ့တရင်နှင်းနှီးသွားလာပြီးတော့ပုဂ္ဂိုလ်ရေးကိုအခြေခံတိဆောက်ခဲ့တဲ့အပြစ်ရဆဲရေးလို့ထင်ပါတယ်။နောက်တော့လည်းပဲအခြေခံပြဿနာကို issues ကိုပုံမဖြေရှင်းနိုင်တဲ့အကြောင်းပြန်ပြီးတော့ပြတ်သွားတာပဲလို့ကျွန်တော်ကတော့စဉ်းစားမိပါတယ်။ဥမာဆိုအမှန်ပါရဲ့လားခင်ဗျာ။
မမလည်းခင်ဗျာဝါနဲ့ပတ်သက်လို့ဦးခင်ညွန်းနဲ့ဆက်ဆံရေးရန်ကောင်းပါလေဥမာဝါနဲ့ပတ်သက်လာရင်ဒါပေမဲ့ဦးခင်ညွန်းပြုတ်သွားတဲ့အခါမှာဝါနဲ့ဆက်ဆံရေးဒီနေ့တင်းမာနေတာတော့ရှောင်လဲလို့မရတဲ့ကိစ္စပါအလားတူ KAI နဲ့ပတ်သက်လို့လည်းဒီနေ့ဖြစ် bilateral တော့မထိုးနိုင်သေးတဲ့အခြေအနေမျိုးပါပုဂ္ဂိုလ်ရေးရရင်းနှီးမှုဒီတချို့ကိစ္စတွေကိုကျော်လွှားနိုင်ပေမဲ့တကယ်တော့မူမောရဆိုင်ရာပြဿနာတွေဖြစ်ရှိမှုဆိုလို့ရှိရင်တော့လက်တွေ့ကြကြဖြစ်ရှိမှုလိုအပ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့တော့မူအကြောင်းကိုပြောကြမယ်ဆိုရင်အဓိကအကြဆုံးဘယ်ကိစ္စကိုသူတို့သဘောတူဖို့လိုပါလဲခင်ဗျာမူတစ်ခုကိုပြောမယ်ဆိုရင်ဘယ်ဟာကိုသဘောတူရင်ဖြင့်ငါ ငါတို့ဆစ်ဆက်လို့ရပြီဆိုပြီးတော့ဘယ်မူကို focus လုပ်ပြီးတော့သူတို့ဒီတိုင်းသင်ပါတယ
်တော့ဆိုအပြည့်အဝပြောမှဆိုရင်တော့တက်နေရချာရေးနဲ့ဆိုင်နေဆိုင်နေမှတင်ပါတယ်တော့တော့ဆိုဝါရူ KNU နဲ့ပတ်သက်လာရင်တက်နေရချာညာချာထိုင်နဲ့ပတ်သက်ပြီးတော့လက်ရှိနှစ်ဖက်တက်တွေရှိတဲ့နေရာကိုအတိအမှပြုထားတဲ့အခါမှာပြဿနာတော့မရှိဘူးလို့ထင်ပါတယ်ဒါပေမဲ့အခုနောက်ထပ်လာတဲ့တက်တွေဖြစ်တဲ့ကိုကန့် PNL ဒီလိုနဲ့ပတ်သက်ပြီးတော့တနင်္လာခြားခိုင်းနဲ့ပတ်သက်ပြီးတော့အငင်းပွားနေဆိုလို့ရှိရင်တော့အဲ့ဒါပြဿနာဖြစ်ရှိမှုခက်ခဲနေဦးမယ်လို့ထင်ပါတယ်ခင်ဗျာ
နောက်တစ်ခုကသူကပြောကြတယ်ဒီအစိုးရကုစလေဒက်မှာတမန်တော်ရဲ့ကုစလေမပါတဲ့အတွက်ကြောင့်အဲ့ကိစ္စကိုမဆွေးနွေးဖြစ်ဘူးလို့ပြောတယ်ဆိုတာလည်းကျွန်တော်ကြားပါတယ်ဒါပေမဲ့မရှင်းမနှောက်မှာပဲအနောက်ပိုင်းတိုင်းစစ်ထနာချုပ်ပြောခွင့်ရဘုံမှုကြီးဝင်းစုံဦးဆိုတဲ့ပုဂ္ဂိုလ်ဟာဒီရခိုင်ဘက်မှာရွာရဲကိုသူတို့ပြစ်လို့ရွာသားတွေထိခိုက်တဲ့ပတ်သက်ပြီးတော့ခုခံခြေပသွားပါတယ်အဲ့ဒါကတော့အဲ့ဒီရွာသားတွေမှာသူပြောတဲ့အဓိကဆရာကတော့မိန်းမတွေကိုဖယ်လိုက်ရင်ယောက်ျားတွေကအကုန်လုံးအေးအေးအမာခံတွေပဲဖြစ်တယ်ဆိုပြီးတော့သူတို့ပြစ်တာဟာမှန်ကန်တဲ့အကြောင်းဘုံမှုကြီးဝင်းစုံဦးဆိုတဲ့ပုဂ္ဂိုလ်က justify လုပ်သွားတယ်ခင်ဗျာ
မနေ့ကကျွန်တော်တို့အုပ်ချုပ်မှုစိတ်ဓာတ်လုပ်ဖို့ဆိုပြီးတော့ဒီကြောင်းတကြောင်းအားတောက်တော့နေမှာဘူးမျိုးဆက်ကိုသွားတာတရားတစ်ပြင်းသွားအဝင်မှာတရားတစ်ပြင်းကြည့်တယ်အဲ့တရားတစ်ပြင်းမှာတော့နောက်ကျတဲ့အခါကျတော့မိုင်းနှလုံးခွဲခံတရားတစ်ပြင်းသွားရနေပြီးတော့ပြူပြီးတဲ့ဟိုပြင်းရနေငယ်လေးနဲ့ပြန်ခုကြောင့်ပြီးတော့မှဒီအဖြစ်ကျတော့ကျွန်တော်တို့ကပြန်ပြီးတော့မှစီတာတဲ့နေရာကိုပြန်ဖြစ်တာတောင်ရန်လူတွေဒီတရားတစ်ပြင်းနဲ့ဟိုရောက်နေတာကိုအဲ့ဒီတရားတစ်ပြင်းသွားရဟာလားကျွန်တော်တို့တက်နေပါလို့သတင်းသေးတာလည်းတော့ပူပေါင်းပါဝင်ဆောင်ရမှုလည်းမရှိဘူးအဖြစ်တဲ့အခါကျမှရွာဘွားဖြစ်တဲ့ဒီဟာဖြစ်တဲ့ဆိုပြီးတော့တော့တောင်းတော့တော့သူ့ဘာလုံးနေလို့ကတော့ညာတွေကဆက်ပြီးဖြစ်နေတယ်ကြိုင်မှုရှိရသော်ရွာတွေကလက်ခံတယ်တော့သူစစ်သူတွေစီတွေကတော့ဘယ်သူပြုလို့ဒီမှာတော့ကောင်းတော့မရှိသွားဖို့ခြေခံပြီးတော့မှဟာလာလူလူရဲမှဟာလာသူယူပြီးတော့မှတော့ဒီလိုပဲလုံးနေတာတာရွက်လေအေးရဲ့စနစ်ကြီးကဒီလိုပဲလေတော့ပြစ်ပြီးသွားနေဟာလာရွာလာမှန်လို့ပြောတယ်အဲ့မှန်တဲ့ရွာလာတွေကမိန်းမလည်းတို့ယောက်ျားတွေနိုင်အဲ့ယောက်ျားတွေဟာအေးအေးပဲတော့သုံးမောက်အေးအေးမာကန်နေကြီ
းသူရဲ့ပြောဆိုချက်ကိုဥမ္မောင်ဆိုပဲလို့သုံးသပ်လိုပါတယ်ခင်ဗျာ
ကျန်တော့စနေဘက်မှာပိုင်တက်ကုစလေမပါဘူးဆိုမဲ့ဆရာဦးဦးဖြင့်စောဦးကတော့တက်ကုစလေနေနဲ့ငင်းကုန်ရှင်မှာပါနေတာလို့ကျွန်တော်တို့သိထားပါတယ်။ဟောသူ့အနေနဲ့တက်ကိုစားပြုရက်ခံပြီးပြောဆိုတဲ့လူမျိုးပဲပြောရပါမယ်။အဖက်ကပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီအရသားတွေနဲ့ထိခိုက်တဲ့ကိစ္စနဲ့ပတ်သက်လာရင်လူမှုကိုယ့်ဘက်မှာပါအောင်မစည်းဦးတဲ့တက်ကတော့တက်ကတော့ကြာဆုံးမှာပဲခင်ဗျာ။အဲ့တော့လူလူကိုရန်သူဖြစ်သဘောထားမှာလားလူလူကိုကိုယ့်ပဲစီုံးမလားဆိုတာအဲ့တိုက်ခိုက်နေတဲ့တပ်တွေရွေးချယ်ရမယ့်ကိစ္စဖြစ်ပါတယ်လူလူကိုကိုယ့်ရဲ့ရန်သူဖြစ်ရွေးချယ်မယ်ဆိုလို့ရှိရင်တော့အဲ့တပ်ကကြာဆုံးမှာပါပဲလူလူကိုကိုယ့်ဘက်သားဖြစ်စီုံးသိမ်းသိမ်းနိုင်တဲ့လူကတော့အဲ့တစ်စပွဲကိုအောင်နိုင်တဲ့လူဖြစ်ပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့လောလောဆယ်အပြစ်ခတ်ရစရေးရှစ်တူဖို့ပထမလူအပ်တဲ့အဆင့်ဟာတက်နေရချထားရေးလို့ဥမမွန်စိုးကသုံးသပ်ပါတယ်။အဲ့ဒီလိုတက်နေရချထားရေးဆုံးဖြတ်ကြဟိုးတက်နေရထိတ်တန်းကောင်းကောင်းမိုင်းစီကလာဖို့လူသလားသူတို့မဟုတ်မြေပြင်မှာစစ်မြေပြင်မှာတကယ်စစ်နေတဲ့တမှုအစင်းနဲ့ပြည်လည်နိုင်တယ်ထင်ပါလားခင်ဗျာ
။စစ်မြေမှာရှိတဲ့တမှုစစ်နေတော့ပြည်လည်ဖို့ခက်ခဲပါလေ။ဟိုထိတ်ပိုင်းစီရင်လာဖို့လိုပါလေ။အခုစစ်ပွဲမှာကျွန်တော်တို့အဓိကခက်ခဲဖြစ်နေတော့ရခိုင်စစ်မျက်နှာပါပဲ။ကျွန်တော်တို့โอ้ตะพะกะต้องสุทาราတော့กูกั่นดีโฮไอมากูกั่นไอเนี่ยโฮไอมาณีพีเอ็นเอดีดีดีปลองกูบันอุชิบันณีสุดะเคสอะไรหนีแน่นุยะบาดีเดไดแม้ตะไคเส้นแม่นามาตะไคบีเนมาเอฉิชะราลงอะลําคันไหนมูเออาไลซาธานะจุกูเปลี่ยนซูออมเลยสุดะเคสမျိုးอ่ะတော့เล็ดไม่จะบาวูไอ้เล็ดไม่จะได้ฉินีမျိုးสุดะရှင်เนาะเราสิบวยสุดะช่างเลลุยะเล่นเลยไม่ทันมาอูครับ
ဥကျော်ဇန်သားရဲ့မြန်မာရေးတုံသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်ဒီကနေ့နားဆင်ရမယ့်သူယုံကြည်ရာအစီအစဉ်မှာတော့မြန်မာနိုင်ငံအတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေတဲ့ကိုသူရကိုအောင်သူရကိုကိုရဲ့ယုံကြည်ရာကိုနားဆင်ရမှာဖြစ်ပါတယ်မမိုးဖြူစီစဉ်တင်ဆက်ထားပါလေရှင
်အလုံးမဲ့မင်္ဂလာပါကျွန်တော်အောင်သူရကိုကိုပါအမေရိကန်ဆိုရရဲ့အရှိတောင်အရှလူငယ်ကောင်းဆောင်မှုတွေ့ကြုံဖလှယ်ရေးစီစဉ်ဝိုင်းစီလီမှာပါဝင်ခဲ့တဲ့သူတူဖြစ်ပါတယ်ကျွန်တော်ကအရင်တော့ကသတင်းတော့တူဖြစ်လောက်ကိုင်းခဲ့ပါတယ် အဲ့နောက်ညဉ့်ဉန်းကြီးဖြစ်စဉ်မှာပါဝင်ဆောင်ရွက်ခဲ့ပြီးလက်ရှိမှာတော့ဖွံ့ဖြိုးရေးနယ်ပယ်မှာလုပ်ကိုင်ဆောင်ရွက်နေပါတယ်။လူငယ်တယောက်အနေနဲ့ဒီလိုနိုင်ငံကကခေါင်းဆောင်မူလားလားရှိတဲ့လူငယ်တွေနဲ့အတူအမေရိကန်ပြည်ထောင်စုမှာရှိတဲ့နိုင်ငံရေး၊စီးပွားရေး၊လူမှုရေး၊နယ်ပယ်အသီးသီးကိုသွားရောက်လည်လာခွင့်ရရှိတာဟာအင်မတန်အကျိုးများတယ်လို့ကျွန်တော်ယုံကြည်ပါတယ်။အထူးသဖြင့်ကျွန်တော်တို့နိုင်ငံလိုငြိမ်းချမ်းရေးနဲ့မျိုးသားပြန်လည်တည်မြဲရေးကိုကြိုးပမ်းတည်ဆောက်နေတဲ့နိုင်ငံမျိုးကလာရတဲ့သူတယောက်အနေနဲ့နိုင်ငံတကာရဲ့အတွေ့အကြုံကိုလေ့လာရတာဟာအင်မတန်အကျိုးများတယ်လို့ယုံကြည်ပါတယ်။ကျွန်တော်အနေနဲ့နောက်ထပ်ယုံကြည်ရတစ်ခုကတော့လူငယ်တွေဟာတိုင်းပြည်ရဲ့အနာဂတ်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အနာဂတ်မှာမြင်ချင်တဲ့ကျွန်တော်တို့စိတ်ကူးအိမ်မက်ထားတဲ့မြန်မာနိုင်ငံတော်တစ်ဆိုတာကိုသူစစ်ပုံဖော်ရမယ်ခွင့်ရဟာသူတို့လက်ထဲမှာရှိနေလို့ပါပဲလူငယ်တွေကလူငယ်တယောက်အနေနဲ့ကျွန်တော်မြင်ချင်တဲ့မြန်မာနိုင်ငံတစ်ဟာဒီမိုကရေစီနဲ့လူခွင့်ရကိုလေးစားလိုက်နာတဲ့ငြိမ်းချမ်းပြီးတရားဥပဒေစိုးမိုးမှုရှိတဲ့မတူကွဲပြားမှုတွေကြားမှာတိုင်းသားညီကိုမောင်နှမတွေချင်းချင်းငြိမ်းချမ်းစွာတူရှင်တွဲနေထိုင်နိုင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်လူငယ်တွေမှာအိမ်မက်တွေရှိတယ်စံတဲ့စိတ်ကူးစိတ်တမ်းတွေရှိတယ်ပြီးတော့အဲ့ဒီအိမ်မက်တွေကိုအရောက်လှမ်းနိုင်တဲ့ယုံကြည်မှုတွေရှိတယ်ဒီလက်နက်ကိုင်ပဏိပခတွေကြားမှာအမျိုးသမီးတွေကလေးသူငယ်တွေကအထီးကိုက်ခံစားရလွန်သူတွေဖြစ်ပြီးတော့လူငယ်တွေရဲ့အနာဂတ်တွေအိမ်မက်တွေဟာလည်းရိုက်ချိုးခံကြရပါတယ်ဒါပေမဲ့ဒီကနေ့မှာတော့တိုင်းပြည်မှာပြောင်းလဲတွေဖြစ်ပေါ်နေပါပြီ။လူငယ်တွေအတွက်စိန်ခေါ်မှုတွေနဲ့အတူခွင့်လန်းတွေလည်းပေါ်ပေါက်လာနေပါတယ်။ကျွန်တော်တို့အားလုံးကောင်းမွန်တဲ့ပြောင်းလဲအတွက်အရေးတစ်ခုတည်းဝိုင်းပြီးတွန်းလိုက်ကြဖို့ဖိတ်ခေါ်ရင်ကျွန်တော်ဒီနေရာကနေနှုတ်ဆက်ချင်ပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။အီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်အခုဂျာဗာပရင်းနဲ့မနက်ခင်းအတွက်ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကပြောပြပေးပါမယ်ရှင်
Hurricane Dorian ဟာဗိုလ်တဖူးနယ်မှာအမေရိကန်ရှေ့တောင်ဘက်ကမ်းရိုးတန်းတစ်ချက်ဝင်ရောက်လာပြီးအရင်ကတော့အင်အားပြင်းထန်မှုမရှိတော့ပေမဲ့ကမ်းရိုးတန်းဒေသနဲ့လူလူအတွက်အနေအကျဉ်းတဲ့မှုန်တိုင်းအနေအထားမှာရှိနေဆဲဖြစ်ပြီးတော့ကုန်းတွင်းပိုင်းတွေကိုဝင်ရောက်လာနိုင်ဆဲလည်းဖြစ်ပါတယ်။အီရန်ရေနံတင်သင်းမောလိုင်းကွင်ဟာအချမ်းဖက်ဝါရကိုငွေကြေးထောက်ပံ့နေတယ်လို့ဆွဆွဲပြီးအမေရိကန်ကအရေးယူမှုတွေဗိုလ်တဖူးနယ်ကလှုပ်ဆောင်လိုက်ပေမဲ့သမ္မတဒေါ်နယ်ထရမ့်ကတော့အီရန်နဲ့တန်တဝန်ကြီးဆိုင်ရာထိတွေ့ဆက်ဆံမှုနဲ့ပတ်သက်ပြီးတော့အပြုသဘောဆောင်ပြောဆိုခဲ့ပါတယ်။အီရန်ပေါ်မှာအမေရိကန်ဗန်နိုင်းယူဝန်ကြီးဌာနကအရေးယူမှုအသစ်တွေချမှတ်ထားတဲ့အတွက်ဒီလာရီကုလသမဂ္ဂထွေထွေညီလာခံတက်ရောက်လာမယ်။အီရန်သမ္မတဟက်ဆန်ရိုဟာနီနဲ့သမ္မတထရမ့်တွေ့ဆုံမှုဆန္ဒရှိမရှိအင်ဂျီရိုအိုဘာoffice မှာသတင်းတောက်တွေမေးမြန်းရမှာသမရကသူတို့ကဆွေးနွေးနေကြတာဖြစ်ကြောင်းပြောပါတယ်။သမရဦးဝင်းမြင့်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်လာရောက်နေတဲ့တောင်ကိုရီးယားသမရမွန်ဂျင်အင်ဟာဗိုလ်တဖူးနေမှာတော့အာဇာနည်ပိတ်မှန်ကိုတောက်ရောက်ဂါရောပြုခဲ့ပါတယ်။တောင်ကိုရီးယားသမရရဲ့မြန်မာခီးစဉ်အတွင်းကိုရီးယားဘဏ်လုပ်ငန်းရှင်ကြီးတွေများပြားလိုက်ပါလာခဲ့ပါတယ်။ဗိုလ်တဖူးနေမှာထောက်ပြန်တဲ့ Mastercard ကုမ္ပဏီရဲ့နှစ်စဉ်အစီရင်ခံစာအရထိုင်းနိုင်ငံဘန်ကောက်မြို့ဟာ2018ခုနှစ်အတွင်းနိုင်ငံတကာခီးတယ်တွေအများဆုံးလာရောက်ပြီးတော့လဲပတ်တဲ့မြို့ဖြစ်နေ။ကမ္ဘာမြို့ကြီးတွေကြားပထမနေရာမှာရှိခဲ့ပါတယ်။ပထမနေရာမှာလင်းနစ်ဇက်တိုက်ရပ်တည်နေကြတာလည်းဖြစ်ပါတယ
်။ဂျာဗာပရင်းနစ်မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ကေဗင်ဖောက်လာဖြစ်ပါလိမ့်ရှင်။အခုညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.